Welcome to the Voice of America in Burmese.
Washington of the American Tangani, Natanus and Septimala Choye, the Ningle name Nakin season ago, Yamasanodiman at Tamaigani Kunanaiti, Langamida Nasali listening as it did, Langamida de Acuse Rogani told him Benny Babi, Jama Kimio Tapa, Dimanakin the Henrigo, Kunyawe on it to Dopia Pibami. Coronavirus Goose and Mutre, Sitanka Unit, John Hopkins Tekadu Sitania. Kabatalo Agusa Kanaduha, Saninima Nasat Chautan Great Jobi, the Sunga Duga Goding Niva Shinibami. Gusa Mumyazum Chinere, American Tiran Sumharo, Agusa Kanadu, Chautan Jone, the Sunga Duga, Nadine Niva Shinibale, Dudia Gusa Mumyazunga, Agusa Kanadu Lidan Joshi, Brazil Fibi, India Gale, Gusa Du Lidan Jone, Brazil Niva Chinibari, India Masanini Tiatemabe, not Agusa Kanaduga, Shatan Jobari. Europa Mara coronavirus akusa kanalo seon tenida nae siwi pete. Italy winjijo, Servio Balasconi e Chiniha, Tinye Mushire lo tu siawenga senine ma piobale. American Nangantuan Kwajan Sasamune, Yeri Suare Losamure to Sanatianira, Jebantia Nila pete, Oregon Pine Portland Yuma, Taujaniga Nasakon U Ye Pankangeabale, Sanatia Durego Tru Suine and Niagani Pebo Nyonjarago Malainabe. Jerego Yaya Pisir and Pipo Kedar and Loma. Jega Luna Sakonyago, Pansi Gera Pipi, Amyasuga, the Albury Somway Losanago, Nausamun, Pankangiaraba. Mila Runga, Minneapolisma, Lumenuda Josh Floyd, Lubu Ye Pantas and Tesongia and now. American Nangandaloa, Queda Sasamune, Jere Suare Loya Dre, Sana Piamuri, Akuti, Sabi Pipuani Raba. New York Pine Rochester New Male, Much La Runga, Lumenuda Daniel Brood, Ye Pantazin, Tesun Kiela, Taujaninaga, New Lema, Chita Sanapiadu, the town of Shigevare, Portlingar, Adiga Sanapiari, Nia Pippi, Yelung and Pubian, Pionine, Lumuetia, Yatamu, Shizibu Dre, Yes, Sanapiamuri, Tonga Lakjala, Namaro, Sanapiadu Rene, Yeri Jama, Damaga, Lewenson, and Layazon, Query Jamaba, Padipakari, Pila Niraba. Mirepelema, Nemi Pensamus and Yempuanira and Patapi, Sunim who is Sabi Lopone, the Gelumelo Fusayan, now set a Joseph Gujan Sayama Pitang, Turki Tamara, Receptai of Adawanga, Grigo, the Reed Pilai Bari. Mirepele Shibanga, Yenane the Bawa done with Taitri, 2 point in the Patapi, Greekne, Cyprus Tune, Turki, Yempuani Jara Pippi, through Aloha, Pine and Yempuani and Niadre, Yida your leader to go by Chata Jara Pippari. Divida to a Greek net Cyprus Duga, through a Jidian Siboy Pinezumigo, Sweta Jabari. Let's see, you sweat at the Anilam Jarret, Nibun in a Sayo Sadanigo, Chipped Portre, Turki Ma, Nangay Siboyene, see in Arishidas, the Boba Lama Pitone, Turki Becca, Pinanji, Along, a Joseph to attend the Hello, Turki, the Maraga, Piobari. Tither, then again, Patipaka Pilame, and the short chabu, Greek net Turki set that down Shidu is a sooner Nibilo. Nedu Mohammed put Piojagar in Nama, Turki Tamaraga Kulu Piojalita Pipare. Turki ha, Mirepene Shivanti Darema, Tugu Sanyam Muri, Jeje Pianan, Joniara Pipare. E. Uropa Tamagale, Turki at the Amun Loya de Lola Mago Sanjan and Nine, a Yu Tankan Nanjang, Change of Keraba. Taliban and Hinae Pue, Gada Nangango Yoni Dilo, Taliban Piokunaga, Saninima Piojalita. Kala Dashi Sangir, Afghan Suane, Talibano Jasunumuri, Satimbo de Bobi, Nisa Lare, Lakna, Dula Babi, Gadaning and Duhanu Machimpabu, Season Tari, D. Sunubuetre, Yet Dija Tama Matabime, Sunubuetre, Dasi Pinere, Agenda Lele Muha, Dida Limba Demabe, B. Doretre, Nina Muri Majagan Satimu Shini Bale, Taliban Pueha, Pakistan Majadik and Gama, Toyo B, Pakistan Suane, Ninja Lungas and Kesarago Sunu Garaba. Gata Anna Benrigale, people Nanga La Duritre, quarantine teeth and quenibu, cornea tamat habime, a who sunu were tail metega, Bowman COVID 19 synthesisimu lonire, goes a letter children or kinloquent beat habari. Afghan Sua Ninae Puegara, Seninity Gabuma, Vishini debime, sunu were dread children pinsenet Puegara, did an impa saw by Mabe, Duha go yawniraba. အာဖဂန်အစိုးရရဲ့ပြည်내တင်ပြရေးကောင်စီပြောခွင့်ရကတော့သူတို့ရဲ့ညှိနှိုင်းရေးအဖွဲ့ဟာဆွေးနွေးဖို့အသင့်ဖြစ်နေကြောင်းနဲ့အကျဉ်းသားလဲလှယ်ရေးကိစ္စကလည်းပြီးသွားပြီဖြစ်တဲ့အတွက်ဆွေးနွေးပွဲကြန့်ကြာစေဖို့အကြောင်းပြစရာမရှိဘူးလို့ပြောပါတယ်။ဒါပေမဲ့တာလီဘန်တွေဘက်ကဆွေးနွေးပွဲအတွက်အသင့်ဖြစ်နေပုံမရဘူးလို့လည်းပြောပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေတွေနေမနေ့ကင်ဗီယိုရဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်အသွားအလာကန့်သတ်ချက်တွေကိုလိုက်နာတဲ့အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းကော်မူမြို့နယ်ကနေပြည်သူ့လွတ်တော်ကုသလအဖြစ်ဝင်ရောက်ရှင်ပြန်မဲ့ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကစက်တင်ဘာလ10ရက်လာမယ့်အင်္ဂါနေ့ကျရင်ကော်မူမြို့ကရွေးကောက်ပွဲအောင်နိုင်ရေးဆိုင်မှုတင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေလူစုလူဝေးလုပ်မဲ့သတင်းထွက်ပေါ်နေတာကြောင့်အခုလိုသတိပေးပြောကြားလိုက်တာဖြစ်ပါတယ်။
ဒီထောက်ခံမှုတွေပုံပြီးတော့တောင်းဖို့ရှိလာတော့ပြည်သူတွေရဲ့ကြမ်းမာရေးပဲဖြစ်ပါတယ်။ကြမ်းမာရေးနဲ့လုံခြုံရေးပါ။ဒါကြောင့်မလို့အခုအချိန်မှာကိုဗစ်ကာလမှာဆိုလို့ရှိရင်လူစုလူဝေးလည်းမဖြစ်အောင်တနေရာနေတနေရာမတော်ဘူးလေပြိပင်တာစီထားတဲ့စီမီစီကနေနဲ့လည်းကိုက်ညင်အောင်လို့ကျွန်တော်တို့လည်းကောင်းမှုကိုမလိုက်ပါနဲ့လို့ကျွန်တော်အနေနဲ့မြစ်တရားခန့်ချင်ပါတယ်
။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းတောက်လျှောက်ဆိုသလိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာတစားစတိုးလာနေတဲ့အတွက်နေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားသလိုရခိုင်ပြည်နယ်ကမြို့နယ်တချို့မှာညမထွက်ရ144အမိန့်ထုတ်ပြန်ထားတာပါ။ကျန်းမာရေးဝန်ကြီးဌာနရဲ့စက်တင်ဘာ5ရက်ည8နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာသေ38ဦးရှိလာပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း1253ဦးရှိပြီးရောဂါကင်းစင်လာသူက390ကျော်ရှိက9ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကအရသာပြည်သူတွေရဲ့အတက်အိုးအိမ်စီးစဉ်ကိုပျက်စီးဆုံးရှုံးစေတဲ့မြန်မာတပ်မတော်ရဲ့စစ်ဆင်ရေးကိုအ мян ဆုံးရပ်တန့်ပေးဖို့စစ်တွေမျိုးအခြေစိုက်ရခိုင်အမျိုးသားပါတီ ANP ကနိုင်ငံတော်သမ္မတဦးဝင်းမြတ်ပါဝင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုလက်မှုပြီးစတင်မ9ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာတစ်စောင်ရေးသားလိုက်ပါတယ်တပ်မတော်ကကြေးရွာတွေထဲပြစ်ခတ်ခြင်းတန်တရားနဲ့ဖမ်းဆီးသွားခြင်းမိရှို့ဖျက်ဆီးခြင်းစတာတွေကြောင့်အပြစ်မဲ့ရခိုင်ရသားပြည်သူတွေနေအိမ်ကိုစွန့်ပြီးထွက်ပြေးနေရတာဟာလူအခွင့်အရေးချိုးဖောက်ခံရတာဖြစ်ကြောင်းဒါတွေကိုဥပဒေနဲ့အညီအကာအကွယ်ပေးဖို့နိုင်ငံတော်အစိုးရနဲ့တပ်မတော်မှတာဝန်ရှိကြောင်း ANP ရဲ့ဆာမှာဖော်ပြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကကိုဗစ်ကာယောဂါအခြေအနေကြားမှာပဲကြောက်တော်မျိုးတွင်တပ်မတော်ရဲ့လက်နက်ကြီးကြားရောက်မှုကြောင့်ရသားပြည်သူတို့ချို့သေဆုံးတာဒဏ်ရာရတာရှိခဲ့တဲ့ကြောင်းဆာမှာဖော်ပြထားပြီးအဲ့ဒီဒေသကနေအိမ်တွေမီးရှို့ခံရတဲ့ဖြစ်ရပ်ကိုအသေးစိတ်ဖော်ပြပါတယ်။ဒါကြောင့်တပ်မတော်ရဲ့စစ်စင်ရေးတွေကိုအ мян ဆုံးရပ်တန့်ပြီးနိုင်ငံသားအခွင့်အရေးဆုံးရှုံးမှုကိုဥပဒေအရအကာအကွယ်ပေးဖို့နိုင်ငံအကြီးအကဲတွေကိုစာရေးသားတောင်းဆိုကြောင်းအိတ်ဖွင့်ဗီဇာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့အစိုးရဘက်ကရောတပ်မတော်ဘက်ကပါအခုချိန်ထိတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။မြန်မာနိုင်ငံမြောက်ပြည်ဘက်ကနေထိုင်းနိုင်ငံနဲ့တိုက်တဆိတ်ဝင်လာတဲ့ထိုင်းနိုင်ငံသား5ဦးနဲ့တရုတ်နိုင်ငံသား2ဦးတို့ကိုထိုင်းအာဏာပိုင်တွေကစနေနေ့မနေ့အစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။သူတို့ဟာမြန်မာနိုင်ငံဘက်ခြမ်းStar Casino နဲ့စန့်ကျင်ဘက်တာဆိုင်လူရဲ့အရက်ကနေဝင်လာတဲ့အချိန်မှာစစ်တပ်ကင်းလဲအဖွဲ့ကတွေ့ရှိပြီးဖမ်းဆီးလိုက်တာပါသူတို့ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲစခန်းကိုခေါ်သွားပြီးထိုင်းနိုင်ငံရဲ့တရားမဝင်လမ်းကြောင်းကဝင်ရောက်လာမှုတပ်ခရိုင်ကပြဋ္ဌာန်းထားတဲ့ကာယောဂဆိုင်ရာကန့်သတ်ချက်တွေချိုးဖောက်မှုနဲ့ဆွဲချက်တင်ထားပါတယ်သူတို့တွေဟာမြဝတီမြို့ပဲအချမ်းကနေတောင်ရင်မြေကမ်းမှာဖွင့်ထားတဲ့ Star Casino မှာအလုလုကြသူတွေဖြစ်တယ်လို့ဖြောက်ချက်ပြီးပြောဆိုကြောင်းထိုင်းကလာတဲ့သတင်းတွေမှာရေးပါတယ်Star Casino ဟာမြန်မာနိုင်ငံဘက်အချမ်းမှာဖွင့်ထားပေမဲ့ထိုင်းဘက်ကနေကာစီနိုမှာလာကစားသူတွေဟာထိုင်းဘက်အချမ်းမှာရှိတဲ့ရင်ရနာရနေရာမှာကားကိုရပ်ထားခဲ့ပြီးဂရုလေးနဲ့မြန်မာဘက်အချမ်းကူးသွားပြီးကစားကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုအရှိန်တိုးနေတာကြောင့်ထိုင်းအာဏာပိုင်တွေကတိုင်းရွာနေစပ်တချို့လုံခြုံရေးကိုတင်းကျပ်ထားခြင်းမှာအခုလိုဖမ်းဆီးမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။အာဆန်ဒေသကနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားကာကွယ်ရေးဝန်ကြီးတွေရဲ့တွေးဆမှုအပြီးမှာတော့နိုင်ငံသားအငင်းပွားနေတဲ့နေစားပြဿနာတင်းမာမှုရောပေါအောင်ဥတီဆောင်ရွက်ကြဖို့သဘောတူညီခဲ့တယ်လို့အိန္ဒိယနဲ့တရုတ်အစိုးရတွေကစနေနေ့မှာပြောပါတယ်။နေစားဒေသတွေမှာဇွန်လကဖြစ်ပွားခဲ့တဲ့ပြည်ပကအတွင်းအိန္ဒိယစစ်သား20သေဆုံးခဲ့ပြီးတဲ့နောက်နေစားနှစ်ဖက်တပ်တွေတိုးချဲ့ချလာခဲ့တာဖြစ်ပါတယ်။ တေဦးစိုးရကတော့ဒီပြိပကအတွင်းထိခိုက်သေးဆုံးမှုရှိမရှိသတင်းထုတ်ပြန်တာမရှိခဲ့ပါဘူး။အိန္ဒိယကာကွယ်ရေးဝန်ကြီးရာရှနတ်နဲ့တေဦးဘူဂျုံကြီးဝေဖန်ဂီတို့ဟာရုရှားနိုင်ငံမော်စကိုမြို့ကရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာတောက်ကြညနေပိုင်းကတီးတန့်တွေ့ဆုံခဲ့တာပါ။မေလကစာပြီးတင်မာခဲ့တဲ့နေစာပြဿနာအတွက်အဆင့်မြင့်ဆုံးတာဝန်ရှိသူတွေအခုလိုမျက်နှာချင်းဆိုင်တွေ့ဆုံတာပထမဦးဆုံးပဲဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VOE ရဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါလိမ့်ခင်ဗျာအခုချိန်အားစလို့စိတ်ဝင်စားဖွယ်သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာရခိုင်ပြည်နယ်မှာကိုဗစ်ကာယောဂါကူးစက်မှုတစားစဒိုးလာတာကြောင့်ဒေသခံပြည်သူတွေနေရင်စားတော့ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်နေကြသလိုယောဂါကာကွယ်ကူးသရေးအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတဲ့အပေါ်စိုးရိမ်ပြီးကြောင်းရခိုင်နိုင်ငံရင်းအင်အားစုတွေကပြောပါတယ်ဒါမဲ့ကာကွယ်ကူတာရေးအပိုင်းမှာရောပြည်သူတွေရဲ့စားနပ်ရိက္ခာအပိုင်းကိုပါမကြခင်ထပ်မံဖြည့်ဆည်းပံ့ပိုးသွားဖို့ရှိတယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကတုံ့ပြန်ပြောဆိုတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ပြည်တွင်းကလူအချင်းချင်းကိုဗစ်ကူးစက်မှုခံများစားတွေ့လာရတဲ့ရခိုင်ပြည်နယ်မှာအ धिक အားဖြင့်ကြောက်ဖြူမျိုးနဲ့စစ်တွေမျိုးတွေဟာကူးစက်မှုအများဆုံးဖြစ်နေပြီးကူးစက်ခံလူနာတွေနဲ့စောင့်ကြည့်လူနာတွေကိုထားဖို့နေရာအခက်အခဲဖြစ်လာတယ်လို့ကာကွယ်ကူတာရေးဆိုင်ရာအသုံးဆောင်ပစ္စည်းအလုံလောက်မရှိတာကလည်းစိုးရိမ်မှုကြီးတရဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ရဲ့ကြောက်ပြူမြို့နယ်မဲဆန္ဒအမှတ်နှစ်လွှတ်တော်ကစလဲဦးဖိုးဆန်က VOA ကိုပြောပါတယ
်ဒီခံမှာအဆိုးဆုံးကတော့စစ်တွေနဲ့ကြောက်ရှူပါပဲသူနဲ့သူကူးစက်မှုတွေကနေ့စဉ်လိုရှိတယ်လဲတာရှိတယ်ညားတာရှိတယ်အဲ့တော့ဒီမှာကျွန်တော်တို့အဲ့ယောဂမူတွေ့တဲ့လူတွေကိုသားမဲ့နေရာကနည်းနည်းအခက်အခဲဖြစ်တော့တယ်အဲ့ကြောင့်မို့လို့သင်ညုံမှာမလုံလောက်တဲ့အတွက်အခုကျွန်တော်တို့ပညာရေးကွာလိုက်ပါလေပဲကွာရန်တင်းလူနာတွေကိုထားတာရှိတယ်ခင်ဗျအဲ့ကနေမှအခုမြို့တော်ခမ်းမတော်ဘာတို့ကိုတောင်းပါအဲ့မှာဆက်မယ်ဆိုပြီးရင်လူရှိနေစီကအမှုငွေတွေကောက်ခံပြီးဒေသတွေပါတယ်အဲ့လိုလုပ်နေကြတာရှိတယ်ခင်ဗျမြို့တော်ခမ်းမတော်တော့ဆင်းယူနေလေဤတယ်ကျောင်းဝင်တွေကလည်းအလွေတကူလာလို့ရတယ်ဆိုပြီးတကယ်လို့တို့လာလို့ရှိရင်အဲ့ဒီနေရာကိုဆော့မယ်ဆိုပြီးအဲ့ဒီနေရာကိုရွေးချယ်ပြီးကျိုးပြီးလောက်ထွက်တာပါခင်ဗျာ။နောက်ကျွန်တော်တို့ဒီမှာကျန်းမာရေးဝန်ထမ်းတွေကတော်တော်စွန့်ရင်ရတယ်။အားကြောင့်လို့ဆိုတော့ကျန်းမာရေးဝန်ထမ်းတွေကဒီလိုအပ်တဲ့ပစ္စည်းပစ္စည်းရတယ်မဆုံးဘူး။ဒီပြီးဝတ်စုံဆိုလို့ရှိရင်တကြိမ်သွဲပစ္စည်းပြီးရင်တကြိမ်အဲ့ဒီနေရာမှာသူကအဲ့လိုမဟုတ်ဘူး။အကုန်လုံးပြည့်စုံအောင်မလုပ်နိုင်ဘူးဆိုတော့တရားကိုစမ်းသပ်ကြည့်ရင်နောက်ပြောက်လည်းအဲ့ဒီဝတ်စုံနဲ့ပဲအဲ့လိုပဲပုံပြရတယ်ဆိုတော့ဝန်ထမ်းတွေပါလေးပဲခက်ခဲနေရှိပါလိမ့်မယ်။ဒီကတော့ပြည်သူအောင်နိုင်ငံတော်ကပိုင်းဖို့ပြနိုင်တော့ပို့ပြီးတော့မှာပါ
။ကိုဗစ်ကူးစက်မှုကြောင့်ရခိုင်ပြည်နယ်မှာလူတွေနေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားတာပါ။ဒီအမိန့်ရရှိလာရင်လူတွေနေစဉ်စားသောက်ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်မိတယ်လို့စစ်တွေမျိုးကန်ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဥဒထွန်းလာကပြောပါတယ
်လူထုကြမှာဥစားမှုတွေများတယ်ဆိုတော့လူတွေကို stay home တမထတာကို stay home တမထထားတဲ့အတွက်ကြောင့်လူတွေကလည်းအလောက်တိုင်းလုံးလုံးအဆင်မပြေတော့ဘူးအလောက်တိုင်းမရှိတော့ရင်ဝင်ငွေမရှိတော့ဘူးလေဝင်ငွေမရှိရင်ဒီကျွန်တော်တို့လူထုဒီဇဝတ်နေတဲ့အခက်အခဲရှိလာမှာကိုကျွန်တော်တို့ပုံပြီးစိုးရင်လေဒီအသာအသောက်နဲ့ပဲတက်တက်ပြီးဆန်စီဆန်ငယ်ဟုတ်အဲ့လိုပေါ်ဒီစကုံလေကျွန်တော်တို့ဒီမိဖို့ရှင်လုံးပြည့်တဲ့ကိုအစိုးရကထောက်ပံ့တယ်လို့ကျွန်တော်တို့ရခိုင်မှာမကြားသေးဘူး
။ရခိုင်ပြည်နယ်ကပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ထားပြီးရခိုင်ပြည်နယ်အစိုးရကပြည်ထောင်စုအစိုးရနဲ့ချိတ်ဆက်ပြီးဒေသခံပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းသွားဖို့ပြင်ဆင်ထားကြောင်းရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်တရားရေးဝန်ကြီးဦးဝင်းမြင့်က VOA ကိုရှင်းပြပါတယ်
။ဒီဘက်ကလာဟိုအစပိုင်းကလေးကပဲဟိုတော့လက်လုံလက်စားတွေအတိတ်ကရောက်နိုင်ရဲ့အဲ့ဒီဇင်းတွေကောက်ခံထားလို့ရှိပါတယ်။ဒီဒါသားတွေကိုအစ်ကဦးစားပေးပြီးတော့ကျွန်တော်တို့ဟိုဖြန့်ဝေသွားမှာဖြစ်ပါတယ်။ပေးဆောင်ရတဲ့အခါမှာဈေးစကားတွေကတော့နည်းနည်းအပေါင်းချများတဲ့အတွက်ကြောင့်အခုကတော့ငွေကြီးပဲ၆ပန်းလာဖြစ်ပါတယ်။ဒါနှစ်ကြိမ်ရှိပါပြီ။တိန်ထောင်ရင်း၅000လုံးလမ်းမပြီးပြီပေါ့နော်။အခုတော့ဘယ်လောက်ပန်းဖို့လာမလဲတော့သိသိဘူးပေါ့ဒါတက်ချက်ပြီးတော့တင်ထားတယ်။အားလုံးဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပန်းဖို့ရမယ်ရှိသန်ဒါသား၃သိန်းကျော်လောက်ရှိတယ်။နောက်ပြီးတော့သမ္မတရေးဝန်ကြီးဌာနကစီးဝါနဲ့ဆက်ဆက်တစီတွေပေါ့နော်ပုံမှန်ထောက်ပံ့ပေးနေပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်က ရခိုင်ပြည်နယ်အတွက်စားနပ်ရိက္ခာလမ်းကြောင်းပြတ်တောက်မှုမရှိအောင်တာဝန်ယူမယ်လို့ဝန်ကြီးချုပ်ဦးညီပုပါဝင်ဆေးပညာရှင်နဲ့စေတနာဝန်ထမ်းတွေပါဝင်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်ပြောဆိုထားတာပါဒါပေမဲ့ကာယောဂအခြေအနေကြောင့်ညမထွက်ရပုံမှန် 144 အမိတ်ပါဝင်ရခိုင်ပြည်နယ်အတွင်းအသွာလာကန့်သတ်ပြိပင်မှုတွေကမြို့တစ်ခုနဲ့တစ်ခုကျေးရွာတွေအချင်းချင်းကြားမှာပြေးဆွဲတဲ့ဘတ်စကားတွေစက်လီရည်ရင်တွေမရှိတော့ဘဲစားတောက်ကုန်ဝယ်ယူဖို့အခက်အခဲဖြစ်လာသလိုအချို့ဆိုင်တွေပိတ်ထားပြီးစားစီဒဗလင်းဆိုရင်အရင်က1000ကျပ်ကနေအခု1500ကျပ်နှုန်းမိုဘိုင်းဖုန်းကတ်တီယူနစ်ကို1500အထိဈေးနှုန်းနဲ့တည်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကျမဆုမမရှင်ကာယောဂါကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွေမှာကိုအုပ်စုလိုက်ပိုးတွဲရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း1200ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိ၊ပိုးတွဲလူနာနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေပါပိုးကူးစက်လာတဲ့အတွက်လူထုကြားမှာစိုးရိမ်မှုတွေပိုတိုးလာသလိုကျမရေးဆောင်ရှောက်မှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူလူအနေနဲ့ယောဂအကူမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့ community fever clinics တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ community fever clinic ကိုရက်ကဲဦးဆောင်ဆရာဝန်တူဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ
်ပြီးခဲ့တဲ့ဒီတောက်ကြနေပေါ့မနေ့ကပေါ့နော်ဒီလူနာ12ယောက်မှာကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲရဆိုတော့လုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေဓာတ်ရိုက်ဆေးကိုပို့လိုက်တယ်သူအဲမှာဆေးကမှာ positive လို့ confirm ဆိုရင်သူ့ရဲ့မိသားစုဝင်တွေကိုကျွန်တော်တို့က process ထွက်ခြင်းမှာပဲတခါလေခေါ်ပြီးရောတခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာပဲပြီးပြီးတော့အဲအဲ့ဒီစင်သူတို့ quarantine ခေါ်လာတော့ covid ဆေးတာတော့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာဘက်ကနေလာပြီးတော့ဒီမှာ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့ကားတစ်စီးရဲ့စီးခဲ့ဘူးလေအဲ့လိုလေးဆိုရင်ကျွန်တော်တို့ကဒီနေတိုင်းရဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနည်းဆုံးဆေးရုံတွေကိုပြန်ချိတ်တယ်ပေါ့နော
်အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာတော့အသွားလာအဝင်ထွက်တွေကပ်သက်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်ဒီလိုပဲခီးသွွားအဝင်ထွက်တွေရှိပြီးတော့လူကြီးထူးတဲ့များပြားတဲ့ ARV တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြပ်ကြပ်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ ARV တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသတ်ထွတ်အောင်ကပြောပြပါတယ်
ကျွန်တော်ကရောင်းတိုင်းနဲ့မိလေခိုင်းနေနေနေရတယ်နော်ဝင်နေရှိရတာလူလူတွေမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်ကတခြားလေအခြေပြုပြီးတော့ခြားပြီးတော့လုပ်တယ် surveillance team ပေါ့ပြီးရခြားထားတယ်ရောင်းတိုင်းဝင်ပေါက်ရခိုင်းပြည်နယ်ဝင်ပေါက်ဒီမှာလည်းတခြားကဒါစစ်ဆေးမှုတွေလုပ်တယ်ပေါ့နော်စစ်ဆေးမှုတွေဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအဲပြန်လာပြီးတော့ဟို contact တွေချိတွေ့တဲ့လူတွေဒါတွေကိုသိအောင်လုပ်ဂိတ်ပေါက်တွေမှာ point of entry တွေမှာ surveillance system လုပ်တယ်ဒီကုသရေးအတွက်လည်းပေါ်နေဖြစ်တဲ့ဒီအများကြီးတက်ခါတယ်ပေါ့။နော်။ဘေးဥမာလည်းချစ်တာရုပ်လည်းတူတင်ပြီးတော့ပြင်ဆင်ထားတယ်။အဓိကတော့တူးချင်းကလိုက်နာဖို့လိုပါတယ်။တူးချင်းတည်းစင်စီယာဖြစ်ဖို့လိုတယ်။ဟိုကိုကတော့ဒီရောဂါဖြစ်ပေါ်တဲ့နေရာပြန်လာတယ်။ဒါကိုလည်းတခြားလေးကိုဒရင်ပေးရမယ်။မတ်စတာမယ်လက်ဆေးရမယ်။အများကြီးလိုက်နာဖို့ပါလေ။ဒီဥပဒေနဲ့ထုတ်ပြန်ထားတဲ့ဒေသနာအမိန့်တွေကိုလည်းစင်စီယာလိုက်နာဖို့ဥပဒေဒေသနာဆောင်ရွက်ချက်တွေအဲဒီလိုစေဝတ်ကူလူလူကရကမကုစားအောင်ထားရဲဆိုတာလည်းဒီနေ့ကလည်းလိုက်နာပါအခြားဒီမှာလိုက်နေအောင်လည်းဒီနေ့ပြပါဒါမျိုးကြီးကျွန်တော်နေရတော့ဒါမကြလို့ပါတယ
်အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေဆဲဖြစ်တာမို့ပြည်သူလူထုဘက်ကလည်းတကယ်လို့မိမိဒါမှမဟုတ်မိသားစုဝင်တွေမှာပုံမှန်မဟုတ်တဲ့ယောဂလက္ခဏာနဲ့ဖြားနာလာတဲ့ဆိုရင်ချက်ချင်းအချိန်မဆိုင်မဲနဲ့ဖြားနာလူနာတွေကိုကုသပေးနေတဲ့ community fever clinic အပါအဝင်ဆေးရုံဆေးကနေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်အဓိကကျွန်တော်တို့ဘောနော်အဲကိုမိသားစုတန်တရားဘောနော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic ရန်ကုန် network ဘောနော်အဲတရင်အချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုံပုံလေးလေးပြောပြပါစိတ်ပြီးမကူပါနဲ့ဘောနော်ဟိုပုံပုံလေးလေးရှိမှဒီလူဟာကိုတခြားလေးကျွန်တော်ဟို control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်မသူ့မိသားစုသူ့မိသားစုတစ်ဆင့်အဲတက်ကွတက်ကွကနေမြို့နယ်မြို့နယ်နေ
အတိုင်းပေါ့နော်အဲ့လိုသစင်းသစင်းကိုကူးဆက်မှုအရင်မြင်ပါမယ်ဟိုအကြံပေးနေတာပေါ့နော်ခြားတာပဲဖြစ်ဖြစ်အနှံ့မြတာပဲဖြစ်ဖြစ်ကိုဗစ်တန်တွေကလည်းကွန်တက်ရှိတာပဲဖြစ်ဖြစ်အခုဆိုတရင်အချက်လည်းကိုအတိအကျမှန်ငယ်ဆိုတာပြေးပါအဲ့ဒါမှကျွန်တော်တို့ကလည်းနောက်လိုအဲ့တဲ့စစ်ဆေးကူတောင်းမှုလုပ်ပေးလို့ရမှာပေါ့နော်ဟုတ်ကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ်လက်လောချင်းနေမှ ကျွန်တော်တို့ရဲ့ကျန်းမာရေးပဲဖြစ်ပါတယ်။ကျန်းမာရေးနဲ့လုံခြုံရေးအတွက်လူမှုစာမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်။ကျွန်မဆုမောမှာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်တက်ဆန်ပေါ့ဒ်ကတ်အစီအစဉ်ကနေပြန်ဆက်လိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ဒိုးအတန်က ငွေရတလာကကြောက်စင်းတွင်းမြေစာပုံပြိုကျပြီးရဲ့နောက်နောက်ဆက်တွဲအခြေအနေတွေကိုမျက်မြင်တွေ့နိုင်မှုအတွက်ဝေခါရွာကိုတွားရောက်ခဲ့ပါတယ်။အဲဒီမှာတော့ကြံရည်တဲ့မိသားစုဝင်တွေဟာပြည်ပြုံမှုအပြီးစီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာတည်ခံမှုတွေကြားမှာရုန်းကန်နေရသလိုသူတို့မြို့မှာလာရောက်လုပ်ကိုင်နေတဲ့များပြားထားတဲ့ကြောက်စင်းတူခေါ်ရေးလုပ်ငန်းတွေကနေဒေသခံတွေရလာတဲ့တံမိုးကဘာလဲဆိုတာကိုလ ီအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါခွေခါဆိုတဲ့ရွာလေးဟာဖားကန်မြို့ကနေ9မိုင်ခန့်သာဝေးပါတယ်ဒါပေမဲ့ကြောင်းနဲ့ရှုံးစေမြေတို့ရောပြီးလန်ခီကြီးကျန်းတဲ့လရဲ့အတွက်ပုံမှန်ရာသီဥတုအချိန်မှာတော့တနင်္လာဝန်းကျင်ကားမောင်းရပါတယ်။မိုးရသည်ဆိုရင်တော့ရှုံးစေမြေဖြစ်တဲ့အတွက်ရာသီဥတုပုံမှန်ကြည့်ပြီးတနင်္လာခွဲကနေတနင်္လာခွဲအထိကြာတတ်ပါတယ်။ကျမတို့အဖွဲ့ဦးတည်ရဲ့နေရာကတော့ဇူလိုင်လ၂ရက်နေ့ကစိုင်းတောင်မြို့နယ်ခွေခါရမြေပြိုမှုကြောင့်မြေဆုံးရှုံးခဲ့ရတဲ့အသက်80အရွယ်ဒေါခွန်ဆောင်ရဲ့အိမ်ကိုဖြစ်ပါတယ်။ဒေါခွန်ဆောင်ကမီတဝဲဖတ်တဝဲဖြစ်နေတဲ့မီးလေးနှစ်ယောက်ကိုခေါ်ပြီးရှမ်းပြည်နယ်ကနေခွေခါကိုရောက်ရှိလာတာအခုဆိုရင်20ရှိပါပြီအသက်22နှစ်အရွယ်ရှိတဲ့မီးယောက်ကြလေးဟာအရင်အထိကဝင်ွေရှာသူဖြစ်တယ်လို့မိမလေးကိုလည်းတက္ကသိုလ်ကျောင်းချပေးနေသူပါဇူလိုင်လ2ရက်နေ့မှာတော့ဒေါခန့်ဆောင်ဟာမြေပြိုတဲ့သတင်းနဲ့အတူသတင်းစိုးကြီးတစ်ခုကိုပါရလိုက်ရပါတယ
်我看南沙的国人啊这块去过这块应该
是从来说尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端肩骨累断了，那个面嘛，那个累断了，就是那个肩膀那个包上那些放那些那些嘛，包里嘛，那边那个可能老在那边，就他们在下去了，都拿点东西吧，那边你有什么退货？那个所以这个雇佣人家来干啥了？肩膀里面上面顶的，那个说了，哎，肩膀里边那啥，边那啥，他把那一堆上面我没有面对不拿过，那个上面上面上面的谁来弄吧？ဒီကကလည်းတင်လာလို့ဒီရှိမှာအေးဒီလာဖို့ပေးတယ်เนาะလာဖို့အချိန်ကျတော့နောက်ဆုံးမျိုးကိုမြင်နေရတဲ့အချိန်ပေါ့
သူ့မြင်ရဲ့နောက်ဆုံးအချိန်တွေကိုပြောပြရင်ဝမ်းနေနေတဲ့ဒေါခွန်ဆောင်ကအရင်ပင်မနွမ်းနေနေတဲ့ပုံပေါ်နေတဲ့အတွက်ကျမတို့အင်တာဗျူးမေးမြန်းချက်ကိုရနာခဲ့ပါတယ်ရင်းဖြစ်သူမရှိတဲ့နောက်ပိုင်းအင်ရဲ့ဝင်ငွေအတွက်လာတော့ကြမှာငွေကျပ်5000ဝန်းကျင်ရနိုင်တဲ့ဝန်ငါမွေတဲ့အလုပ်တာရှိရမှာအတော်လေးအခက်တွေ့နေရပါတယ်နောက်ထပ်ကြံနဲ့တက္ကသိုလ်တက်နေစေညီမလေးကိုဘယ်လိုခြောက်ပတ်ရမလဲဆိုတာလဲသူမှမသိသေးပါဘူးမြေပြိုမှုကြောင့်တည်ဆုံးသူတွေရဲ့တချို့မိသားစုဝင်တွေကတော့ဒီကဒေသခံမဟုတ်တဲ့အတွက်ဇာတိမျိုးကိုပြန်ကုန်ကြပါပြီခွေခါမှာရှိနေသေးရဲ့နောက်မိသားစုတစ်ခုစီကိုလည်းဒို့အတန်ကတွားရောက်စကားပြောကြည့်ခဲ့ပါတယ်ဒီအိမ်မှာတော့ဇနီးဖြစ်သူနဲ့အတူအတန်းနဲ့အရွယ်ကလေးငယ်လေးဟာသူ့အဖေပြန်လာကိုမျှော်နေသေးပါ။သူမမသွားဖို့တားရကြကမိသားစုစာဝတ်နေရတဲ့အတွက်ကြောက်ရွံ့ထွက်သွားခဲ့တဲ့ခင်မွန်အကြောင်းကိုမခေါဆန်းက
အခုစံတမီသမင်းတောင်မစားဘူး။သူ့အဖေတည်တော့ပြီးတော့သမင်းတောင်ကောင်းကောင်းစားတယ်လို့မရှိဘူး။သူများတယောက်ရအဖေလို့သူ့ငယ်ချင်းနဲ့အဖေလို့ခေါ်လိုက်ပြီးဆိုရင်သူများတခါတည်းပဲမျက်နှာပြောင်းသွားတာပေါ့နော်။ ခံစားတာပေါ့ကွာသူကအနော်ပလေးဆိုတော့မပြောတတ်လို့ကျွန်တော်တော့ပြောပါတယ်ဒီညကအန်ဒီရင်များတယ်လို့အမှမရှာနဲ့မရှာနဲ့လို့ပြောပါတယ်ဒါမဲ့သူကဒီတည့်ရနေရပေးတဲ့ကြာတာတင်းနေဖြစ်သွားတယ်ဆိုရင်ကြာတာပတိတောက်ကြစနေဒီ၃ရက်ပဲပေါ့နော်အချိန်ရတယ်နောက်ပတ်ဆိုတော့ပြညာကျင်းပိုင်တယ်ဖြစ်ကျင်းပိုင်တယ်ရသွားပြီဆိုတော့ကျွန်တော်တို့ဘယ်လိုမျိုးကြုံထူးသမားနေကြတော့နင်းနေအန်ဒီရရှိသွားတာပေါ့သူကအဲ့လိုမျိုးပြောတာဟိုလိုအန်ဒီရရှိတာပေါ့နင်းနေတော့မဟုတ်ပေါ့နော်ဟိုလိုအန်ဒီရရှိသွားတယ်တဲ့
မခေါန်ဆန်ရဲ့ခင်မွန်းလိုပဲမြေစာပုံပြိုကျမှုမှာတည်ဆုံးသူအများစုဟာနိုင်ငံအနှံ့အပြားကနေအိမ်မက်မျိုးစုံနဲ့လာရောက်ကြသူတွေဖြစ်ပါတယ်။ဖားကန့်ကိုအပြင်မှာတကယ်တွားကြည့်ရတဲ့အခါသတင်းတပ်ပုံတွေဗီဒီယိုတွေမှာမြင်ရတာထက်ကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေတဲကကျင်းနေဟာပေတောင်းချီနေဆိုင်လုံးပြီးကြောချမ်းစရာကောင်းလာပါတယ်။ကျင်းပေါ်ကငုံကြည့်ရင်ကပင်ရံမှာကြောက်တူနေသူတွေကျင်းထဲမှာမိုးရေဝင်နေတဲ့ရေအိုင်တွေကရေကူးသွားသူတွေကိုအစအကြောင်တစ်ခုလောက်သာမြင်ရပါတယ်။ခွေးကမြေပြိုတဲ့နေရာကမြေတွေဟာလည်းအကြောင်းကြီးနေတဲ့ထပ်ပြိုတော့မလို့ဖြစ်နေပါပြီ။မြေပြိုကြတဲ့အချိန်ကကြန့်ရှိခဲ့တဲ့အိမ်လေးဟာလည်းထပ်ပြိုကြတော့မလို့နဲ့ဇီထဲမှာတွဲလောင်းကြနေတာအန္တရာယ်ရှိနေတယ်ဆိုတာကိုသတိပေးနေတယ်လို့ပါပဲ။နောက်ထပ်မြေတွေဟာလည်းပြိုကျဖို့အကြောင်းကြီးနေတဲ့အဆင်သင့်ဖြစ်နေပါပြီ။ဖားကန့်ညွန့်နယ်စီမံကိန်းဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးစိုးဝင်းကျော်ကတော့
အစိုးရလက်အလို့ရည်မစေးလက်ရှာနေဆိုသူတို့ကိုလိုက်တော့တားပြီးတော့ခောင်းဝင်လက်မှတ်တွေပါတင်ထိုးခိုင်းတယ်။ပြီးရင်ဒီဝေအားမှာလည်းဖြစ်စဉ်ဖြစ်သွားတဲ့လက်ခုကြောင်နာပါတော့လက်ခုကြောင်ရဲ့မတ်တကုံးရဲ့ခါကြံရဲ့အင်ဂျီတွေပြိုနိုင်တဲ့အခြေအနေရှိတာကိုအဲ့အင်ဂျီကိုလည်းလူမနေထိုင်ဘူးပေါ့နော်။လိုက်လံပြီးတော့တားစားပေးပြီးတော့ဟိုယာယီနေရာလေးတွေပါလေးတွေချထားတယ
်
။အခုတော့သူတို့ကနိစ္စရာနေခွဲတွေပါလေးရှာပြီးတော့ပြောင်းသွားစီဓာတ်နေရာမှာတော့အခု10အိမ်လောက်တော့ဗောနော်10အိမ်လောက်အိမ်ကလည်းမပြီးသေးတဲ့အတွက်90ခန်းမတော်မှာတော့ထားရစီပ
ါရှင်ဘုံငေးရှာဖွေရေးကော်မတီကတည်ဆုံးသူတဦးအတွက်35ဒိန်းနဲ့ဒဏ်ရာရသူတွေကို9ဒိန်းစီအမျိုးသားတဘာဝဘေးစီမံခန့်ခွဲမှုကော်မတီလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းပြီးပေးခဲ့ပါတယ်အခုချိန်ထိတော့တည်ဆုံးသူ149ဦးရဲ့မိသားစုဝင်တွေကိုပေးပြီးပြီလို့ဦးစိုးဝင်းကျော်ကတော့ပြောပါတယ်။ကြံရံပုံငွေတွေကိုတော့ဖားကတ်မှာမကြာခဏဖြစ်လေရှိရဲ့မြေပြိုမှုအန္တရာယ်တွေအကြားအသုံးပြုသွားမယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့တည်ဆုံးသွားသူရဲ့မိသားစုဝင်တွေအကြားစိတ်ပိုင်းဆိုင်ရာကုစားမှုအစီအစဉ်ကတော့မရှိသေးပါဘူး။2019ခုနှစ် January လကပြည်အောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့မြန်မာကျောင်းမြတ်ရတနာဥပဒေရဲ့ပုံမှန်27ပုံမှန်ခွဲစားလိမ့်မှာကျောင်းမြတ်ရတနာ24ထုတ်လုပ်ခြင်းလုပ်ငန်းကြောင့်ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းများထိခိုက်ပျက်စီးမှုမရှိစေရန်စီမံဆောင်ရွက်ရမယ်လို့ပါဝင်ပါတယ်။တဘာဝပတ်ဝန်းကျင်အတွက်ကုမ္ပဏီတွေဘက်ကဘာလို့ပေးနေတာတွေ့ရလဲဆိုတဲ့အမေးကိုတော့ခွေးကနှစ်ချင်အတင်းတော်ရဲ့ဘာသာရေးကောင်းဆောင်ဖြစ်တယ်လို့ခွေးကမှနေရာ230ကျော်ပြီဖြစ်တဲ့ဥပမ်ဆုံးက
ဒေတာခံဘက်ကပြောရင်အကုန်လုံးအရှုံးပါပဲ။ကုမ္ပဏီကစီကံမလိုက်နိုင်ဘူးလို့ပြောလို့ရတယ်။ကုမ္ပဏီကကျင်းတူးပြီးကျင်းတူးတဲ့ခါမှာသူကမပြူအောင်လေကလေးပုံစံနဲ့တူးရမယ်ဆိုတာချပြထားတဲ့အချိန်ရှိတယ်။အဲ့ဒါမလိုက်နိုင်အဲ့ဒါတစ်ချက်ပြီးရင်တူးပြီးသားနေရာဒါမှမဟုတ်ညီစာဆွန့်ပစ်လို့ဖုံးထားတဲ့နေရာမှာအပင်ဆိုင်ရမယ်ဆိုတာရှိတယ်။ဒါမဲ့တပင်မှမဆိုင်ထားဘူး
ဒိုးတန်ကကျောင်းမြတ်လုပ်ငန်းရှင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကျောင်းမြတ်လုပ်ငန်းရှင်များအတင်းရဲ့ဒိုးကချလည်းဖြစ်တဲ့ဥဆုံဘိုခန့်ကိုမင်းမြန်ဖြစ်ခဲ့ပါတယ်
။ကျွန်တော်နိုင်ငံရဲ့ဥပဒေကဘယ်လိုလဲဆိုတော့ပုံမြင့်ပြီးတယ်။ပြီးပြီးရင်တင်လာတာပြန်ပြန်ရတယ်။တင်လာပြန်ပြန်ပြီးတော့တခါဟိုတင်လာအောင်တဲ့တို့ကဆက်လုပ်တယ်ပေါ့နော်။ဆိုတော့ဟိုမိုင်းပိတ်ပင်ကဘယ်လိုလုပ်အောင်မလဲဆိုတော့ပြန်ဖြစ်လာတော့ပြဿနာ။အရင်လုပ်တဲ့လူကလည်းဟိုတင်လာထပ်မရတဲ့ခါကျတော့သူကဆက်တယ်သူကသူလုပ်ခွင့်မရတော့ဘူး။နောက်လည်းလုပ်တဲ့သူကဆက်လုပ်ပြီ။နောက်လည်းလုပ်တဲ့သူကလည်းသူလုပ်ရပြီးရင်သူကပြရမယ်ဟာကိုဟိုဟုတ်ပြီမီဒီယာဖုံးရမယ်တို့တင်ဆက်မယ်ဟာကျတော့သူကလည်းတဝက်တစ်ပြက်လုပ်ရတယ်ပေါ့နော်။အဲဆိုတော့သူကဘလောက်ထိလုပ်အောင်လဲဆိုတာလည်းတိကျမပေါ်ပြဘူးမရှိဘူးပေါ့နော်။ဒါပေမဲ့တစ်ခုတည်းရှိတာကကျွန်တော်ကရောင်းရတဲ့ငွေပေါ်မှာကြက်ဝက်ပုံကုန်ပြီးဝမ်ပါဆန်ကောက်ထားတယ်။ဝမ်ပါဆန်ကောက်ထားတဲ့ရည်ရချက်ကကြက်ဝက်အသုံးကြီးဖြစ်ဖို့ရဲ့ဒီဖက်ကက်ဒီကမှာတဘာပေါင်းညီသိသိဖို့နဲ့တက်နေထူထောင်ဖို့အတွက်ဆိုရင်ရွေးချယ်ကောက်ထားတော့တောင်းရင်ကြီးတွေတောင်းဝန်ကြီးရဲ့
ခွေခရွာဟာရန်နာမြေလို့သတ်မှတ်ထားတဲ့ကချင်ပြည်နယ်ရဲ့ဖက်ကက်စိုင်းတောင်လုံကင်းမြို့နယ်၃ခုထဲကစိုင်းတောင်မြို့နယ်ထဲမှာပါဝင်ပါတယ်အဲ့ဒီနယ်မြေတွေကနေချွတ်တဲ့မြမကျောက်စင်ရောင်ရငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာ37ဘီလီယံကျော်လောက်ရှိခဲ့ရလို့ Global Witness အဖွဲ့ရဲ့အစီရင်ခံစာအရသိရပါတယ်ဒါပေမဲ့
Pagan Suraha, Shisha, Mimia, Shabendole, Mimame, Kelosavi Pagan Makasi and now, Asaji Lauded Lenin and Nenye de Kuba, Chausha Yen Yizabon Pujamuja, Tatio Solayalo, Jenny de Darivo, Jamasha Zichin Rime, Juicia Machia Jokam Dongaro.
ဒီမောမနေတဲ့အေးတေကအားတဲ့ခါကုန်လုံးချတယ်အရှုပ်ကလေးတဲ့မင်းနေတဲ့တော့မှတော်တယ်အဲ့နေ့မှလည်းကလေးတွေတဲ့ပါတယ်လို့ပြောကြတော့ပါသင်ရဲ့တဲ့လက်တင်းသင်ရဲ့တဲ့ဆိုတော့မောမနေတဲ့ဆိုတော့ဒီရလုံးမလုံးတခြားလုံးမရှိဘူးလေတောင်းလိုက်တောင်းရလုံးရအောင်ဆိုတဲ့လုံးမဲ့နေရာမရှိနေဖို့ကုန်အတီးအရဲ့တွေတာယူကြောက်ခူးရောင်းရအောင်ဆိုတဲ့နေဖို့ကုန်တရားမကောက်ရောင်းဖို့ဆိုအခုကြောက်မှ
က်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်မှအေးအေးအောင်ဒါနီနဲ့ဒိုင်ယန်ဂျင်းဆိုဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်။ COVID ရောဂါကန့်သတ်ခြေနေတွေကြောင့် VOA အစီအစဉ်တွေကိုပြောင်းလဲတင်ဆက်နေရမှာအပတ်စဉ်တင်ဆက်နေကြတဲ့ဒီလိုက်အစီအစဉ်နေရာမှာစနေညစနေခင်းနဲ့အစားထိုးတင်ဆက်နေပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကပ်ပြီးအစီအမျက်စီးကံတွေတိုးမြင့်ကန့်သတ်လာရမှာဘေးထွက်ဆိုးကျိုးတွေပါရှိနိုင်တယ်လို့ဆိုတာကိုစီရင်စရာဖြစ်တဲ့စနစ်တင်ဆက်ထားပါတယ်။အများပြည်သူရဲ့နေထိုင်ဝါကိစ္စနဲ့တူးချင်းခွင့်ရေးစာဝတ်ရေးဘဝတွေကိုဘယ်လိုရိုက်ခတ်မှုရှိတယ်လဲဆိုတာတွေကိုဆွေးနွေးထားကြတာပါ။ Equality မြန်မာညီမျှချင်းတန်းလျောအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်မျိုးမင်းနဲ့သတင်းစာဆရာဦးတရာသွေးတို့ပင်တိုင်ဆွေးနွေးထားကြပါတယ်။ကျွန်တော်တားညွတ်ဦးပါ။အရှာမကဒုတိယလှိုင်းဆိုပြီးတော့ဖြစ်လာတဲ့ကိုဗစ်ကပ်ရောဂါဟာမြန်မာနိုင်ငံမှာတော့ပထမလှိုင်းချက်ပိုးပြီးတော့ထိခိုက်လာတဲ့သဘောမှာတော့ရှိပါတယ်။ရပိုင်းတွင်းမှာပဲကူးစက်ခံသူ1000ဝန်းကျင်ဖြစ်သွားခဲ့တယ်လို့ပဲခီးသွားရာဇဝင်လည်းမရှိပိုးတွေ့ထားသူနဲ့ထိတွေ့မှုလည်းမပြတဲ့ပြည်တွင်းကူးစက်မှုတွေပါတိုးလာခဲ့တာပါ။ဒါကြောင့်မို့လို့ဆွေးအာဏာဝန်ကြီးအနေနဲ့ကအလင်းမြန်ဆိုလိုပဲအရေးယူတုံ့ပြန်တာတွေလုပ်လာရပါတယ်။အချိန်နေဆိုးတဲ့ဒေသတွေမှာညမထွက်ရမင်းတွေထုတ်ပြန်ပါတယ်။မဲတော့တိုင်မင်္ဂပုတ်ကိုကိုယ်တိုင်ကလည်းစီမြင်မလိုက်နာသူတွေကိုထိထိရရအရေးယူမယ်လို့ဆိုလိုက်တာမို့လို့နှစ်ရက်ပြမဆိုရင်ပဲရန်ကုန်မှာဒီဒုထောင်ဝင်းကျင်ညမထွက်ရအမိတ်ကိုမလိုက်နာလို့ဆိုပြီးတော့ဖမ်းခံရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်မို့လို့ဒီစီမြင်စစ်တွေဟာပြင်းထန်လို့နေပြီလားလူတွေအတွက်တကယ်လိုက်နာဖို့အခက်အခဲရှိနေလို့လားအဲ့ဒီစီမြင်ဥပဒေတစ်တည်းနဲ့ပတ်သက်လို့အမြင်ပေါ့ဥောက်မျိုးမင်းသဘောထားအရင်ဆုံးဖြည့်ပြီးပါလားဗျ
။ပထမဦးဆုံးကတော့ကျွန်တော်တို့အခုလိုမျိုးကိုဗစ်အခြေအနေဆိုးပါလာတယ်local carrier တွေ silent carrier တွေတိုးလာတဲ့အတွက်ကြောင့်မလို့ကျန်းမာရေးရှုထောင်ရအခုလိုမျိုးဟိုအမိတ်တွေထုတ်ပြန်တာဒါလိုအပ်တဲ့အချက်လည်းဖြစ်ပါတယ်အဲ့လိုမျိုးအခြေအနေမျိုးနဲ့ပတ်သက်လို့ရှိရင်တော့လိုအပ်သလိုဥပဒေတွေထုတ်ပြန်ပြီးတော့လုံဆောင်ခွင့်လည်းအစိုးရမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒါကအများပြည်သူကျန်းမာရေးစာရိတ္တနဲ့နောက်ကအများပြည်သူအကျိုးတိကျလာနိုင်တဲ့အတွက်ကြောင့်လုံဆောင်တာဖြစ်ပါတယ်ခင်ဗျဒါပေမဲ့အဲ့လိုမျိုးလုံဆောင်တဲ့အခါမှာတင်းတင်းကြပ်ကြပ်ဆိုရဲဥပဒေသတ်မှတ်ချက်အဲ့တခုကတော့ကျွန်တော်တို့မိကုန်မိစရာဖြစ်လာစရာစိုးရင်စရာဖြစ်လာတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျူးလွန်နေချိုးဖောက်တယ်လို့သတ်မှတ်တဲ့ဟာကိုဥပဒေရလုံထုံးလုံကြီးရအမိန့်ကြီးညာစာကခွင့်ပြုထားတဲ့ပြစ်မှုပြစ်ဒဏ်ရအရေးယူတာဒါပိစာမရှိပါဘူး။ဒါပေမဲ့တင်းတင်းကြပ်ကြပ်ဆိုရဲစကလုံးပေါ်မှာအတိပယ်ကောက်ယူပြီးတော့ဥပဒေထက်ခွင့်ပြုထားတဲ့အချက်တွေပုံမူပြီးတော့အော်တင်းကျက်တဲ့ကိစ္စမျိုးစိုးရိမ်စိတ်ကိုအကြောင်းပြပြီးတော့လှုပ်ဆောင်တဲ့ဒီကိုယ်ရင်ကအာနာကိုအလွဲသုံးစားလုပ်ပြီးတော့သူ့ရဲ့ လူခွေရင်ဂုံတိတ်ခါကိုထိခိုက်သောအရာမျိုးဖြစ်လာမှာတော့စိုးရင်ရပါတယ်။ဘာကြောင့်လဲဆိုတော့အရင်တော့ကလည်းကျွန်တော်တို့ဖြစ်ခဲ့တာရှိပါတယ်။ကိုဗစ်ကာလကိုကျွန်တော်တို့စပိုးတွေ့တော့အရန်ကြောက်လန့်ပြီးတော့ဒီမျိုးနယ်ဒေသအတွင်းမှာရှိတဲ့လူတွေကညီကိုယ့်ရဲ့အမိန့်နဲ့ကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့လမ်းတွေကိုပိတ်တယ်။နောက်တစ်ခါမှဒီလိုမျိုးဟို mask မတက်တဲ့လူတွေကိုတရားဥပဒေပုံစံတိုင်းရေးယူတာမဟုတ်ဘဲနဲ့အချက်ခွဲကြောင်ကြောင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်တာတွေဒီတရားဥပဒေစိုးမိုးရေးလှုပ်ဆောင်တဲ့သူကိုယ်တိုင်ကရိုင်းနှက်ပြီးအပြစ်ပေးတဲ့ဟာရှိတယ်။အဲ့ဒါဘာလဲဆိုတော့ဥပဒေကိုထုတ်ပေမဲ့ဥပဒေကိုကျင့်သုံးရမယ့်သူတွေကဥပဒေရဲ့အတိမ်အစအခက်အခဲနဲ့တင်းကျပ်မှုဆိုတဲ့အကြောင်းအရာကိုလိုလိုအိပ်ပယ်ဖွင့်တဲ့အတွက်အခက်အခဲများစွာပေါ်ပေါက်နိုင်တယ်။အဲ့တော့ဥပဒေကိုတင်းကျပ်မှုလှုပ်ဆောင်နေတဲ့ဥပဒေရဲ့အတိမ်နဲ့တခြားသူရဲ့အခွင့်အရေးကိုလေးစားသောစိတ်ဓာတ်ရှိဖို့ကအရေးကြီးနေတဲ့အတွက်ဒီပိုင်းမှာစိုးရိမ်စရာတော့အခုချိန်ကြီးဆက်လက်ရှိနေရတော့မှာပါဗျာ
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ဆက်ချင်းမေးချင်တာကအခုကပြောမယ်ဆိုရင်ညမထွက်ရအမိန့်ကြီးထုတ်ပြန်ထားတယ်။ဥမာအခုဆိုရင်တော့မြို့နယ်ခုနှစ်မြို့နယ်ပေါ့နော်ရခိုင်ပြည်နယ်မှာဆိုရင်တော့တခုလုံးပါပဲ။အနေအထားကချို့ကလည်းသူတို့ဆောင်းဝင်းကြီးအချက်ခဲမျိုးတွေရှိတယ်လို့ပြောနေကြပါတယ်ခင်ဗျာ။အဲ့တော့ကိုတရားကိုမေးချင်ပါတယ်ခင်ဗျာ။အဲ့တော့ဒီညမထွက်ရအမိန့်ထုတ်ပြန်တာ riline ပတ်သက်လို့အရေးဆောင်ရမှု riline ပတ်သက်လို့ဘယ်လိုယူဆလိုက်ပြလူတွေကတကယ်ပဲမလိုက်နာကြလို့ပဲဥပဒေထုတ်ပြန်တာလားဘယ်လိုရှိပါလဲ
။ညမထွက်ရအမိန့်နဲ့ပတ်သက်တော့လေတော်တော်လေးဟိုဘယ်လိုခေါ်မလဲဟိုကျွန်တော်တို့လည်းတိတ်လာမလဲဘူးဗျာဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဖြစ်ပေါ်နေတဲ့ကိစ္စနဲ့ဒီညမထွက်ရအမိန့်နဲ့ကတိုက်ရိုက်မဆက်ဆက်ဘူးပေါ့နော်အတော်ဝိုင်းဆက်ဆက်တယ်လို့ကျွန်တော်တို့စဉ်းစားနိုင်တဲ့ကိစ္စတွေရှိပေမဲ့လည်းဟိုနားလည်ရဆိုတော့ခက်တယ်ဆိုတော့ကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့သူတွေကြားတဲ့ချိန်မှာပို့ပြီးတော့ကျွန်တော်တို့ကအစ်စ်ပြီးတော့ကျွန်တော်တို့စီကြားနေပေါ့နော်အဲတင်းတင်းကြပ်ကြပ်ကန်ကြွယ်တာမျိုးကိုကျွန်တော်တို့ကလိုလားတော့ပေါ့နော်ညပိုင်းကျတော့ကျွန်တော်တို့ကဒါမျိုးကကျတော့နည်းနည်းဘယ်လိုကောစဉ်းစားအချက်တွေဆိုတာဥမာစဉ်းစားပါဆိုကျွန်တော်တို့ညာကဟိုကအရင်တော့ဘုံတွေပါပောက်ပြီဆိုတော့အဲ့လိုညာဘက်ဆိုင်တွေပိတ်ခိုင်းတာလို့ရှိတယ်ဗျာအမှန်တော့ပောက်တာနေပိုင်းပောက်တာပေါ့နော်ကျွန်တော်ညာဘက်ဆိုရင်သူကဒီလူတွေပါတွေကဟလာဒီညာဆိုင်တွေပါတွေကခိုးတယ်ပေါ့ဒီလိုကျွန်တော်တို့အဖြတ်သမားချစ်တယ်ပါကြပေါ့နော်ဆိုတော့ဒီလိုအတွေးခေါ်ရှိတယ်ပေါ့နော်အဲ့တော့အဲ့အတွေးခေါ်အရလောက်တာလားပေါ့နော်နောက်တစ်ခုကျွန်တော်စဉ်းစားနေတာတစ်ခုတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့အခုဆိုအနှိတ်ခမ်းတွေပါတွေဖမ်းတယ်ပြသူတို့ကကျွန်တော်ညာဘက်ကိုဟိုဟာလုပ်ပြီးတော့ကျွန်တော်တို့အားပြုပြီးတော့ကျွန်တော်တို့ဖွင့်တာပေါ့ဒီကာရာအိုကေတို့ပါတို့ပေါ့နော်ဒီပီယာဆိုင်တွေပါတွေကျွန်တော်တို့ညာဘက်တကားပြီးပြီးရောင်းတာတွေလည်းရှိတယ်ဗျာဆိုတော့ဒါမျိုး control လုပ်ချင်တာပါဗျာဆိုတော့ဟိုဒါကတော့ကျွန်တော်တို့ကဒီအုပ်ချုပ်ရေးနယ်ပယ်မှာတော့အငင်းပွားစရာရှိတယ်တော်တော်ကျွန်တော်တို့ကညာဘက်ကိစ္စကိုကင်ကွယ်တဲ့ဆာမှာဘယ်လောက်ထိရောက်လဲဆိုတာကတော့ကျွန်တော်လည်းတန်တရားလို့ရှိတယ်ဒီလိုဆိုင်တွေကိုထိန်းတာကကျွန်တော်ထင်တယ်ဟိုဒီအုပ်ချုပ်ရေးအဖွဲ့အစည်းတွေအနေနဲ့ဆိုင်တွေပေါ်မှာဩဇာအလွှမ်းမှုအားနည်းလို့ကျွန်တော်ကထင်တယ်ဟိုတကယ်တမ်းကျတော့လေဟိုဒီကျွန်တော်တို့ဒီစီကံသေးဝေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအာနာပိုင်နဲ့ဒီကျွန်တော်တို့ဒီမျိုးညာပိုင်တွေမှာဖွင့်တဲ့ဆိုင်တွေကြားမှာကျွန်တော်တို့တိတိကျကျလိုက်နာတဲ့အလေးထားတော့အပြာလန်အလားလေးစားမှုရှိတယ်အလားဒီလိုအပ်တယ်လို့လည်းဟိုပေါ့နော်တစ်ဖက်ကလည်းယူဆရဲဆိုရင်ဒီကိစ္စကကျွန်တော်ထင်တယ်လော်ကီလုပ်ဖို့တော့မလိုဘူးဗျအခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒီလိုမျိုးညာပိုင်းထွက်တဲ့လူတွေကိုဖမ်းလိုက်တဲ့အခါမှာယာချီသွားတဲ့အခါကျတော့ဒီလူတွေကိုတော်ပြီးတရားမှာဆုတာတော့ရတာဟိုကကျွန်တော်တို့ကဒါကူးအောင်လုပ်တယ်လို့လည်းဖြစ်တာပေါ့နော်ညာပိုင်းဆိုတော့ဒါကဟိုကျွန်တော်ကတော့ဟိုဖြစ်ချင်းတိမဟုတ်ဘူးလို့တော့ထင်တယ်နောက်တစ်ခုကဗျာဟိုကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကဒီကိစ္စအခုတက်ပို့ပြီးတင်းတင်းကြပ်ကြပ်ကြိုင်ဆွေးရမယ်ဆိုကျွန်တော်နားလေဗျာအခုကျွန်တော်တို့ပတ်စကားဂိတ်တွေမှာဆလုံးရှိလို့ချင်းဒီကောက်ပေါ်တက်တဲ့လူကြီးကိုကတ်တက်ပြီးတော့ကျွန်တော်တို့တင်းစီချင်တယ်ဥမာတချို့စီကြတဲ့ကြလို့လည်းတချို့ရုံးနေမှာဆလုံးရှိလို့ချင်းဓာတ်လီကစီးတာဆိုကျွန်တော်တို့9ယောက်ဆို9ယောက်ပဲကတ်တက်လိုက်တယ်ပြုတ်ပြီးမစီးကြဘူးပေါ့နော်အဲ့လိုမျိုးကျွန်တော်တို့ကဒီပိုင်းမှာတကယ်လူတွေအများကြီးသွားတဲ့ချိန်မှာစနစ်ပိုကျပြီးတော့ဒီတကယ်ဟို social distancing ဖြစ်အောင်လုပ်တာမျိုးကိုကျွန်တော်တို့ပုံပြီးအားထည့်ပေးချင်တယ်ဒီလိုမျိုးကြဘက်မှာအဲ့တော့ဒီလိုလိုက်ဖမ်းတာလည်းဆိုင်ပါတော့။အခုကညဘက်မှာထွက်ပြီးတော့ကျွန်တော်တို့စီဝါရှာတဲ့ဒီလိုလိုက်ပြီးတော့ထိန်းတယ်လို့တော့ဖြစ်တာပေါ့။ဒါကမလိုအပ်ဘူးတော့မဟုတ်ဘူးကတော့။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနီးသက်မှုကညဘက်မှာလည်းရှိတာ။အဲ့တော့ဒါကို control လုပ်တာကတော့ကျွန်တော်တို့အငြင်းမပွားလို့သို့တော့ဒါကထိရောက်တဲ့ကင်ကျွယ်ဒီကိစ္စကိုကျွန်တော်တို့ဒါကပြင်းထန်တဲ့ကင်ကျွယ်နေလို့မယူဆဘူး။ဟိုဘာဖြစ်လို့ပို့ဆိုတာဘေးရဆိုးကျိုးနေတယ်လူတွေအများကြီးဖမ်းလိုက်တဲ့ဆိုကြောင့်တော့တစ်ဖက်မှာငွေလည်းပြီးတယ်။ဂျောကလည်းအဲ့မှာသွားပြီးတော့မပွားနိုင်ဘူးလားဘာလို့လဲဆိုတော့ကျွန်တော်တို့ဒီရဲစခန်းတို့ချက်ချင်းတော်တို့ပါတယ်လူကမလိုဘဲနဲ့များသွားမယ်ပေါ့နော်ဆိုတော့ဒါကကျွန်တော်တို့ပြန်သုံးသပ်တဲ့နယ်လို့ထင်တယ်အခုဆိုလို့ရှိရင်ရာကုန်မြို့မှာ
ကျွန်တော်တို့ဒီညပိုင်းမဆွဲအမေကတိုးတောင်တိုးတယ်ဒီ10နာရီကိုပြန်ဖြစ်သွားတာပေါ့နော်အခုပဲစံချက်စနဲ့ light on နေဆိုတော့ဆိုတော့ဒါကကျွန်တော်ကတော့ဟိုတားအိပ်ဖြစ်ရောက်တဲ့ဟိုဟာပေါ့နော်လုံကြီးတိုင်ပြီးတော့မဟုတ်ဘူးနေပိုင်းကိုပို့ပြီးအားထည့်ရမယ်လို့ထင်တယ်နေပိုင်းမှာအားထည့်ဖို့အမှန်တန်နေနေတာကိုတွေ့ရတယ်ဟုတ်ကဲ
့ခင်ဗျာကျွန်တော်ကိုမျိုးမင်းကိုလည်းမေးချင်ပါတယ်အခုလိုဥဆိုးရအာနာပိုင်းအစင်းစင်ကအခုဆိုရင်ခုနကကိုတိကတိုးတဲ့အချိန်မှာညမထွက်အမေအချိန်တော်တိုးလိုက်ပြီဆိုတော့ဥပဒေလေးအစင်းစင်ထုတ်နေတယ်နောက်တစ်ခုကရခိုင်ပြည်နယ်ကလာတဲ့လူတွေနဲ့ပတ်သက်လို့လည်းသတင်းပူပူသူတို့လိုက်ရှာနေတာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဒီဥပဒေလေးထုတ်တာနဲ့တစ်ဖက်ကစောင့်စည်းအပ်တဲ့အစိုးရအာဏာပိုင်းနဲ့တူးချင်းခွင့်ရေးတွေကိုစောင့်စည်းပေးတဲ့ဟာမျိုးတွေပေါ့ balance ရှိရတာကွန်မြူမဲဘယ်လိုမြင်ပါလဲ
လိုအပ်တဲ့အချက်အရာကျွန်တော်တို့ဥပဒေကြီးကိုထုတ်ပြန်ရမယ်ဆိုတာကျွန်တော်ပြောပြသားပါဒါပေမဲ့ဒီဥပဒေကြီးကိုထုတ်ပြန်မယ်ဆိုလို့ရှိရင်ကျွန်တော်စဉ်းစားဖို့လိုအပ်တဲ့ကိစ္စတစ်ခုကဒီလိုမျိုးထုတ်ပြန်မှုတွေအမှန်တကယ်လိုအပ်ရလားဆိုတဲ့အချက်ကိုကျွန်တော်ကြည့်ရပါတယ်အဲ့တော့ဒီဥပဒေကထုတ်ပြန်လိုက်တယ်ဆိုရည်ရွယ်ချက်ကပါလေညာမထွက်ရဆိုပြီးတော့တမတ်ချက်အပိုင်းနဲ့ပတ်သက်လို့ရည်ရွယ်ချက်ကပါလေဟိုကိုဗစ်ကာလမှာကျွန်တော်တို့ကိုဗစ်ကူးစက်တဲ့အကြောင်းအရာနဲ့ညာမထွက်တာတော့တိတ်ပြီးတော့မဆိုင်ဘူးဗျဒါပေမဲ့အဲ့ဒီဘယ်လိုပဲဖြစ်ဖြစ်အပြင်ထွက်တဲ့နေရာမျိုးမှာကာကွယ်ရမယ့်နည်းလမ်းတွေမသုံးတာလူစုလူဝေးတွေလှုပ်ဆောင်တာအမဒီတူနဲ့တူဟိုကူးစက်နိုင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်လို့ရှိတော့ဒီပဲထွက်ထွက်ညပဲထွက်ထွက်ဒါကယောဂကူးမှာပဲအဲ့တော့ဒီလိုမျိုးညမထွက်ရဆိုတဲ့အရာကဘယ်လိုယူရချက်လဲကျွန်တော်သိချာသိဖို့လိုအပ်တယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့အစိုးရပုံစံကအမြဲတမ်းဘယ်လိုအစဉ်ဆက်ရှိလဲဆိုတော့ဟိုအေဂျင့်တာယာကြီးဆိုပြီးတော့ဥတီချက်နဲ့လှုပ်ဆောင်ပြီးတော့ရေဝုတ်ပိပြားကြီးကိုဥတီရေးသွားမယ်။ညာမထွက်ရချင်ညာလို့ရှိရင်လူတွေမထွက်ဘူး။လူတွေမထွက်လို့ရှိရင်အေးချမ်းမယ်။အေးချမ်းလို့ရှိရင်ယောဂကင်းမယ်ဆိုတဲ့လူတို့ကိုဟိုထိန်းချုပ်မယ်ဆိုတဲ့ဒါမှမဟုတ်ရှိရင်ရေဝုတ်ပိပြားကိုလှုပ်ဆောင်မယ်ဆိုတဲ့အုပ်ချုပ်ရေးအမြင်ရဘယ်အဓိကဥတီနေလဲ။ကျမ်းမာရေးအမြင်ကိုတေချာပြီးတော့မသွားနိုင်ဘူးဗျ။နောက်တစ်ခုကကျွန်တော်တို့ဒီလိုဥပဒေထုတ်တဲ့အခါမှာလဲလိုအပ်သည့်တိုင်အောင်လိုသလောက်ပဲဟိုထုတ်ရမယ့်အရာမျိုးဖြစ်တယ်။ဥပမာအရန်ကိုကျွန်တော်တို့ကူးဆက်နိုင်တဲ့ဒေတာမျိုးမှာလိုအပ်လို့လုပ်တဲ့ဟာမျိုးဟိုဖြစ်ဖို့လိုအပ်တယ်ဒါပေမဲ့တစ်ခါတကြရှိရင်တော့ပြည်နယ်နဲ့တိုင်းတစ်ခုလုံးမှာချာမှတ်တဲ့ကိစ္စတွေနောက်တစ်ခါအများပြည်သူအလုတ်ဆက်ပြီးတော့လုပ်ရမယ့်အခြေအနေမျိုးမဖြစ်မနေထွက်ရမယ့်အခြေအနောက်ထိကိုကျွန်တော်တို့တိုးပြပြီးတော့လုပ်ဆောင်မယ့်အရာမျိုးကတော့ဥပဒေခုနထုတ်ပြန်ပေမဲ့ကျွန်တော်တို့မေးခွန်းမေးစရာတွေအများကြီးရှိလာတာပေါ့ချိန်ထဲမှာပဲကျွန်တော်တို့ကဒီဟာကတကယ်လို့ COVID ကရောဂါကိုကာကွယ်ပေးဖို့လုပ်မယ်ဆိုရင်ထိရောက်မှုရှိရလားညာမထွက်ရဆိုပြီးတော့ခုနဇာပြောသွားသလိုပဲကျွန်တော်တို့နေ့ပိုင်းမှာခြိုက်သလိုထွက်နေ့ပိုင်းမှာဒီလိုမျိုးဟိုစားတောက်ဆိုင်ကြီးလည်းမပိတ်ကျန်တဲ့ကာရာအိုကေလည်းမပိတ်ဘူးအဲ့လိုမျိုးဖြစ်လို့ရှိရင်ညာမထွက်ရဆိုတာလက်ကားပဲဘာမှလည်းအကျိုးရှိမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးနေရာမျိုးမှာတော့ဒီကိမိုင်းတော့ခွင့်ပြုတယ်ညကြရင်တော့ခုနကတော့ဥပဒေကိုတည်တည်ကြလိုက်နာမယ်ဆိုတော့ဖန်ဆီမှုကတကယ်တမ်းကျတော့အနာတရားစေးတရားများဖြစ်နေလားနောက်ကပို့ပြီးတော့ဝင်တော့ဝင်ပို့များပို့ပြီးတော့ဖြစ်စေသလားဆိုတော့အချက်ကိုကျွန်တော်ပြောချင်ပါတယ်အဲတော့ဥပဒေကိုထောက်ပြန်တဲ့အပိုင်းမှာကျွန်တော်စဉ်းစားမှုလိုအပ်တယ်ဥပဒေကိုတကယ်အကောင့်ထဲပေါ်တဲ့ဒီလုံခြုံရေးတာဝန်ကြီးတော့တရားဥပဒေစိုးမိုးရေးတာဝန်ကြီးကိုယ်တိုင်ကလည်းဒီဥပဒေကိုအသုံးချပြီးတော့ပုံမှုပြီးတော့တင်းကျပ်တဲ့အရာမျိုးလုပ်ဆောင်တဲ့ဟာမျိုးနောက်ကလူတူတယောက်ရဲ့အသက်မွေးဝမ်းကြောင်းနဲ့စီးပွားရေးကိုထိခိုက်နိုင်လောက်တဲ့အထိဝင်ရောက်ပြီးတော့ဒါကိုတားဆီးတဲ့ပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်သတိထားဖို့လိုအပ်နေတယ်။ဒါပေမဲ့ကျွန်တော်တိုင်းဒီမှာလည်းသိတဲ့အတိုင်းပဲဒီအပေါ်မှာအမိန့်ထုတ်ပြန်ပေမဲ့အမိန့်ကိုကြိုက်တယ်လို့မျိုးအတိတ်ပဲဖွင့်တဲ့ကိစ္စမျိုးတွေအမိန့်ကိုနားမလည်ပဲနဲ့စိုးရိမ်စိတ်နဲ့ပေါ့ပါဝါပြခြင်းနဲ့စိတ်နဲ့ပေါ့ဒါကိုကျွန်တော်တို့ဟိုပို့ပြီးတော့အလွဲသုံးစားလုပ်တဲ့ကိစ္စတွေကတော့တချို့ပြည်နယ်ဒေသတွေမှာအထူးသဖြင့်ဟိုတရားဥပဒေနဲ့ပတ်သက်ပြီးတော့လုံခြုံရေးအကြောင်းပြပြီးတော့အကြောင်းပြလို့ရတဲ့နေရာမျိုးတွေရထိုင်ပြည်နယ်လူဒေသမျိုးမှာပို့ပြီးတော့စိုးဝါးနေတာဆက်ပြီးတော့ပြည်နယ်ရရှိနေတုံးပါပဲ
ခုနကကျွန်တော်ပြောလို့ဒီဥပဒေထုတ်ပြန်တဲ့လူမဆွေရအမိန့်တွေထုတ်ပြန်တဲ့ညမထွေရအမိန့်တွေထုတ်ပြန်တဲ့နောက်တနည်းနဲ့တနည်းသွားတာကန့်သက်တာတွေထုတ်ပြန်တယ်အဲ့တော့ဒီကန့်သက်ချက်တွေကတော့လက်ရှိလူတို့မြမပြည်လူတို့ကသူရက်တည်ရတဲ့အခြေအနေနဲ့လိုက်နာနိုင်စွမ်းရောရှိလားလိုက်နာနိုင်မယ့်အခြေအနေရောရှိလားကွန်မြူမင်းဘယ်လိုယူဆပါလဲ
တချို့ကျွန်တော်တို့ဒီရုံးကနေအိမ်မှာနေပြီးတော့အလုပ်လုပ်ပါခွင့်ပြုထားတယ်ဒါနဲ့ပတ်သက်ပြီးတော့ပုံမှန်လာစားဝင်တဲ့လူတွေကတော့လုပ်ငန်းခွင်ပြောင်းသွားတဲ့ပုံစံမျိုးပဲရှိတယ်သိပြီးတော့ဘာမှအိမ်မှာနေရတာပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တို့အိမ်မှာနေချင်တာပေါ့ဆိုပြီးတော့ပြောပေမဲ့အိမ်မှာနေလို့မရတော့စီးပွားရေးသမားတွေလက်လုပ်လက်စားသမားတွေအဲ့ဒီလိုမျိုးကိစ္စတွေလမ်းအပြင်မှာထွက်ပြီးမှစီးပွားရှာမယ်ကိစ္စမျိုးတွေကတော့ဒါကကျွန်တော်တို့ကျန်းမာရေးအသီးစိတ်သက်ရှိသည့်တိုင်အောင်ဝမ်းစာအတွက်ဘလို့မှအိမ်ထဲမှာနေပြီးတော့လုပ်လို့မရတဲ့နေထားမျိုးရှိတယ်ဒါကတော့ကျွန်တော်တို့မဖြစ်မနေဝ one za sha bi ya le aim mya ma ngat ni me sa a pi ma thwet bi lo be a lo lo pho lo at ni de so ye du ri atan mi chano ru khana khana cha ya ba de ho ma lo la a ba ne la ya ne a pi ma twa bi lo ho ba ma le lo mi shi de du mi cha da myo cha chano de myo bo da bi me a chang kai sa cha ko ye sa win ni yi pi mi da su ye sa win ni yi twet cha ma lo aim ne ma ma ni me ne lo ni ya de nan mo ma cha ban lo wa de du ri nan mo ma
အများပြည်သူစီးပွားရေးအတွက်တည်စေဖို့ဆိုရင်လုပ်နေရတဲ့အနေရင်လို့ဝန်ထမ်းနေနောက်တစ်ခါမှကျွန်တော်တို့ဈေးတွေဒါတွေကတော့ကျွန်တော်တို့ဒီဟာကိုတိတိကြိုက်အောင်လိုက်နာဖို့အတွက်အခက်အခဲအများကြီးကြုံတွေ့နေတာကျွန်တော်တို့နိုင်ငံရဲ့ပကတိဖြစ်စဉ်တွေပါပဲဗျဟုတ်ကဲ့ဒါကတော့ဟိုမဖြစ်မနေထွားရတဲ့လူတွေရဲ့အနေထားပေါ့ဒါနဲ့ပတ်သက်ပြီးတော့ဒေါ်စန်းစုကြည်ကသူပြောတဲ့အထက်မှာရန်ကုန် တကယ်ပဲဖြစ်နေရလားပဂရိချင်းတွေသိကြပါတယ
်ဖြစ်နေတာပေါ့နော်ရန်ကုန်မှာသူတစ်ခင်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာကျွန်တော်တို့ဒီလူတွေ့တဲ့ယောဂပိုးတွေ့ရနည်းသွားပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီလူတွေအရန်ကိုရဲတဲ့နဲ့ထွက်လာတယ်ဟိုဒီပိုးတွေဗျာဟိုယူဆချက်အမျိုးမျိုးရှိတယ်ကဘာမှာလဲဒီကောင်နဲ့ပတ်သက်ပြီးတော့တိတိကျကျမပြောနိုင်သေးတဲ့အခြေအနေကြာဥပမာဆိုကြပါဆိုကျွန်တော်တို့တွေ့ထားတဲ့လူတွေကအဲ့တော့ negative ဘယ်နှချိန်ကြာပြီးတော့ကျွန်တော်တို့ဆေးရုံအောင်ဆင်းသွားဆိုတဲ့တည်နေရထွက်လာတာပေါ့နော်သို့တော်လည်းပဲဒီလူတွေကပြန်တွေ့နိုင်နေဆိုတော့အဲယူဆချက်တွေနဲ့ရှိနေတဲ့အခြေအမျိုးမှာလူတွေကစိတ်မလျှော့လိုက်ပြန်ဘူးပေါ့ဗျာအဲ့တော့သို့တော်လည်းပဲဟိုလားအခက်အခဲနဲ့ကျွန်တော်တို့ဖွင့်ပြရဲဆိုပြီးတော့ကျွန်တော်တို့အစိုးရဘက်ကလည်းဟိုလားဖွင့်ပြချက်တွေပြန်ပေးတဲ့အချိန်မှာသူကငကိုတည်းကမှကျွန်တော်တို့ဒီပြီးခဲ့တဲ့ဧပြီလနဲ့မေလတွေမှာပေါ့နော်ဟိုအိမ်တွေထဲမှာနေခဲ့တဲ့အတွက်ကြောင့်မို့လို့သူတို့ကအပြင်ကိုဟိုအရန်ဆက်ချင်နေကြတယ်ဆိုတော့ကျွန်တော်တို့လမ်းပေါ်တွေကိုလူအပ်တာပို့ပြီးတော့ရောက်လာတယ်ရောက်လာတဲ့အခါမှာလည်းအဲလူအပ်တဲ့အကာအကွယ်တွေလူအပ်တဲ့ဆင်ခြင်မှုတွေမလုပ်တော့တာတွေ့ရတာဘလောက်ထိများအခြေအနေဆိုးသွားလဲဆိုတော့ကျွန်တော်တို့ဒီလိုပိတ်ရက်ရှိမှာတခါလေကျွန်တော်တို့အရင်လိုပဲပုံမှန်တိုင်းပဲခီးနေပါထွက်တာကိုအဲ့လိုဒီပကံဖျားပိတ်လိုက်ရတာတို့ဘာလို့ဖြစ်တယ်အဲ့ဒီမနောက်အမတော့အဲ့ဒီပကံဖျားပိတ်ရင်ကိစ္စဖြစ်ကြတယ်ဟိုကအဲ့ကာလာတွေဟိုကကျွန်တော်တို့ဒီခီးတွေအစုလိုက်ကြုံလိုက်သွားတဲ့ကိစ္စတွေဖြစ်နေပြီဒီကလောတို့ဘာလို့မှာဆိုတော့သူတွေကဘလို့ဖြစ်သွားလဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လလောက်အိမ်ထဲအောင်းခဲ့အရှိန်လည်းရှိတယ်လူတွေကိုတိုက်ကြဗျာတကယ်တော့မနေနိုင်ဘူးကြတဲ့တဲ့ပြောရရင်အဲ့လိုမျိုးမနေနိုင်တော့ကျွန်တော်တို့ဒီလိုတစ်ဖက်မှာလည်းယောဂပိုးတွေ့တာတွေကနည်းလာပြီးတဲ့အခါကျတော့လုံးဝ local transmission ကလည်းမရှိတော့တဲ့အချိန်မှာအရန်ရဲတင်လာတဲ့ဟာတော့ရှိတယ်ဆိုတော့ဟိုဆိုရတော့ပြောတော့ပြောနေရတိုးတော်လည်းပဲအစိုးရကိုတိုက်ကလည်းကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့သူတွေဒီလိုမျိုးပြန်ထွက်လာပြီးတော့ဟိုကျွန်တော်တို့စီးပွားရေးလေးတွေပြန်လုပ်နေကြတာအလုပ်ကလေးတွေပြန်သွားပြီးတော့ပြန်စီပင်နေတဲ့ကိစ္စကိုတစ်ဖက်မှာလည်းသူကခြေနဲ့ပုံရဘာဖြစ်လို့လဲတစ်ဖက်မှာလည်းကျွန်တော်သတိထားမိတာဒီလိုတွေဖြစ်လာတဲ့အချိန်မှာအဲကြောင်းခွင့်နဲ့ဒီတစ်ဖက်ကလည်းဆိုတာလည်းလောက်လာတဲ့အတွက်ကြောင့်မို့လို့တစ်ဖက်မှာလူတွေကလည်းယော်ရီယော်ရဲဖြစ်တယ်လို့အစိုးရကလည်းဒီအခြေအနေကိုသူကလည်းကောင်းတယ်လို့တွေးလာတဲ့သဘောရှိတယ်တစ်ဖက်ကတော့နှုတ်ကတော့ပြောတာပေါ့နော်သူစိတ်ပူပါသေးတယ်လို့ပြောပြီးမှတစ်ဖက်မှာဟိုတိုးပြီးတော့အမိန့်တွေရှော့ပေးလာတယ်အကြောင်းတွေလည်းပြန်ဖွင့်လာတဲ့အတွက်ကြောင့်မို့လို့ဒါလည်းတစ်ဖက်မှာမသိစိတ်ကလည်းဒီပြည်သူလူထုကိုရဲစဲတင်ပေးလို့ဖြစ်တာပေါ့အဲ့တော့ပြည်သူလူထုကလည်းငိုတဲ့အမှကျွန်တော်တို့ကဟိုကျွန်တော်တို့လူထုလူတဘာဝပေါ့နော်ကျွန်တော်တို့ဒီလိုလက်လက်နေချင်တဲ့တကယ်ချင်းပေါင်းတဲ့နဲ့တစ်ဖက်ဆိုင်တော့မယ်ဟာဒီကပို့ပြီးတော့ကျွန်တော်ဖွဲလန်းတပင်လေးတွေပေါ့နော်တော့ဒီကျွန်တော်စွန်ကျွေးပါ냐ဒါပြောရင်းလေးဟိုလုံးလုံးရောက်ရှိတဲ့ကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်လို့လူမျိုးနဲ့ပတ်သက်လို့ဟာပွဲလန်းပွဲလေးတွေဘာတွေလုပ်လဲကျွန်တော်တို့ဒီဖွဲ့စည်းရဆိုရင်အစည်းအဝေးတွေလုပ်လာတယ်ဆိုတော့ကြောက်မဲ့ဆိုလို့ချလို့ချလို့ရင်ကျွန်တော်ကအစိုးရအနေနဲ့တင်းတင်းကြပ်ကြပ်လုပ်နေရင်သူကိုနိုင်တာဒီစီးတွေကျွန်တော်တို့ကပေါင်းတွေကိုတင်းတင်းကြပ်ကြပ်လုပ်ပါဖို့လိုအပ်တယ်ဆိုတော့အစိုးရမှစလဲသူကကနေပြီးတော့အဲစိတ်ချပြီးဆိုတဲ့သဘောမျိုးပေါ့နော်တစ်ဖက်ကလည်းတို့ရဲ့ဒီအဖွဲ့စည်းဆိုင်ရာကျွန်တော်တို့ခင်းချင်းတွေကျင်းပတာတွေအစည်းအဝေးတွေလုပ်တာတွေအခမ်းအနားတွေလုပ်တာတွေရှိလာတာတွေရှိတာပေါ့နော်ဆိုတော့ဒါတွေကလည်းတစ်ဖက်ကနေပြီးတော့ပြည်သူလူထုကိုရဲစဲတင်ပေးဖို့ဖြစ်တယ်ဆိုတော့အမှန်တော့ဟိုနှစ်ဖက်လုံးမှတာဝန်ရှိတယ်ကပြောမယ်ဆိုရင်ဟုတ်ကဲ့အခုတော့ပြောမယ်ဆိုရင်တော့ယောဂပူပိုစတစ်ပေါ့နော်ယောဂပူတွေ့တဲ့လူတွေကပို့ပြီးတော့များလာတယ်တထောင်နဲ့ကျော်လာပြီနောက်တစ်ခုကသစ်ဆုံးမှုဆိုတဲ့နောက်ထပ်တစ်ယောက်တွေ့လာပြီအဲ့တော့ဒီအခြေအနေကအကန့်အသတ်တွေကလည်းထပ်လာမဲ့ပုံရှိပါလေအဲ့တော့ဒီလိုဥပဒေနဲ့ဆက်သွားနေမှဆိုရင်လူတွေရဲ့တကယ်တမ်းရပ်တည်နိုင်ဖို့အခြေအနေပေးပါမလားသူဒီဟာအမြင်သိကြပါတယ ်ဆိုတော့အရင်ကတော့ဗျာဟိုဒါကတော့ကျွန်တော်တို့ဒီတနိုင်ငံနဲ့တနိုင်ငံ challenge ပေါ့နော်ဒီခေါင်းပွားကတော့မတူဘူးပေါ့နော်ကျွန်တော်တို့တိုင်းပြည်အနေအထားနဲ့ကြတော့လေဟိုတကယ်တမ်းကြတော့ဟိုတူအလုပ်ငန်းတွေဟဲ့လားကျွန်တော်တို့ဒီပုဂ္ဂလိကကုမ္ပဏီလုပ်ငန်းတွေကဒီလက္ခဏာနဲ့ပြီးနိုင်တဲ့အခြေအနေကအမှန်တမ်းနည်းတယ်လူလူတွေအပြင်နည်းနည်းပပောက်ကိုကျွန်တော်တို့ဒီပေးထားနိုင်တဲ့အပြင်တော့တချို့လူတွေကိုကျွန်တော်တို့အလုပ်တွေထုတ်ပြရတာရှိတယ်တချို့ကုမ္ပဏီတွေဆိုလို့ရှိရင်ဝန်ထမ်းတွေကိုလစာတွေချော့ပြရတာရှိတာပေါ့နော်ဒီမှာလူတွေသွားလာလှုပ်ရှားနေတဲ့အောင်ပြီးခိုးတဲ့ကျွန်တော်တို့အသက်မွေးဝမ်းကြောင်းအများတယ်မတက်ချီမောင်းတာမျိုးစိုက်ကားနေတာမျိုးဈေးရောက်တာမျိုးပေါ့နော်ဆိုတော့လူတွေဒီလိုအိမ်ထဲမှာနေလိုက်ရပြီဆိုလို့ရှိရင်လူတော်တော်များများရဲ့ဘဝကို ထိခိုက်တာပေါ့နော်အဲ့တော့အစိုးရကလည်းသူအားလုံးမထောက်ပံ့နိုင်ဘူးဒီကိစ္စကြတော့လေဆိုတော့သူထောက်ပံ့နေဆိုတော့လေတကယ်တော့အကန့်အသတ်နဲ့နောက်တစ်ခါဟိုစစ်မစက်နှမ်းပတ်တယ်လို့ပဲသူတို့လည်းအခုဒီနေ့ဆိုရင်တာမန်ယူသတင်းစာရှင်းလင်းပွဲကနေပြီးတော့သူတို့ဘယ်လောက်ထိထောက်ပံ့ခဲ့ပြီးတော့ဘယ်လောက်ထိထောက်ပံ့အောင်လဲဆိုတော့ပြောတော့ပြောတယ်ဆိုတော့ဒါကဟိုဒါကြည့်ချင်းတွေကိုအိမ်ထဲကနေထိုင်ပြီးတော့ရင်ဆိုင်ဖို့တော့ကိုမလုံတော့ဘူးပေါ့။နောက်တော့ကကျတော့ဗတ်တက်တာနောက်တစ်ခုရှိတယ်ဆိုတော့ကျွန်တော်တို့ဒီအိမ်ထဲမှာနေလိုက်တာနဲ့ဗတ်ဖြစ်လာဆိုလူတွေကမုန်းချက်လာတဲ့အချိန်မုန်းချက်လာတဲ့အချိန်ဖတ်တာတွေကိုစိတ်ပိုင်းဆိုင်ရာကြည့်ကြိုက်မှုလို့ရှိတာ။ကျန်လို့လာတယ်။အရန်ကြောက်တတ်လာတယ်။ဟိုဘယ်လိုပုံလဲ။ဟိုစိတ်ပိုင်းဆိုင်ရာဖိအားတွေကြောင့်တို့တို့ကမလိုလားတဲ့ဒီအဆက်တွဲပေါ့နော်။ကျွန်တော်တို့ဒီအကွေးပြဿနာတွေဖြစ်လာတာပေါ့နော်။ဆိုတော့ဒီအချိန်တွေကတော့တကယ်တမ်းကျတော့ဟိုအစိုးရအနေနဲ့လည်းအမှန်မှကြီးမားတဲ့စိတ်ခုံးလို့ပါပဲ။သူလည်းသူရှိတဲ့ဒနာအင်အားနဲ့သူဒါကိုရင်ဆိုင်တဲ့ပရိုဂရမ်တွေလာတယ်ဒီမှာတော့ဒီကျွန်တော်ပတ်စံအနေနဲ့ဟလာကျွန်တော်တို့ဒီထောက်ပံ့ခြင်းအများကြီးပေးလိုက်နေတဲ့အနေသားမရှိဘူးဟိုဒါကတော့အစိုးရကိုယ်တိုင်လည်းအကျက်အသေးပဲပြည်သူလူထုဘက်ကလည်းအဲကျွန်တော်တို့နည်းနည်းလေးပြင်ပန်းလာကြပြစသသာတော်ကတော့ဆိုအားလုံးကျွန်တော်တို့ဒီပုဂ္ဂလိကကျွန်တော်တို့ဒီဟိုလူတွေကလည်းပေါ့ထူကြတယ်ဝိုင်းဝန်းကြတယ်ကျွန်တော်တို့အားပေးကြတော့ဘောနော်အဲ့တော့အခြေအနေတွေဒီဘက်နဲ့ပြန်ကြည့်ပါစို့ဒီဘက်မှာကျွန်တော်တို့ဒီအားလုံးကပြင်ပန်းသွားတာကျွန်တော်သတိထားမိတယ်လူတွေကိုယ်နဲ့ကတောက်မခံနိုင်တော့တဲ့သဘောတွေ့ဆိုတော့ဒါကတော့ကျွန်တော်တို့အခုဒီကိစ္စကိုထိန်းနိုင်ထိန်းနိုင်မထိန်းနိုင်တော့ရှေ့မှာတော့ကျွန်တော်တို့ကစီးပွားရေးရောလူမှုရေးရောကြီးမားတဲ့ဖိအားကြီးနဲ့ကြုံရမယ်ကျွန်တော်လူတွေကလည်းဖိခံနိုင်မှုမလွယ်ဘူးလို့ကျွန်တော်မြင်တယ်ဒီဟာအစိုးရအတွက်ကတော့အကြီးမားတဲ့စိန်ခေါ်မှုပဲဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုမျိုးမင်းကိုတခုမေးချင်ပါတယ်ရခိုင်ပြည်နယ်အခြေအနေပါပြောမယ်ဆိုရင်အခုကကိုဗစ်ကအများဆုံးတွေ့ရတဲ့ပြည်ထောင်စုကရခိုင်ပြည်နယ်မှာဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းညမတွေ့ရမိနေပါတယ်ရောတင်းကျပ်ထုတ်ပြန်ထားပါတယ်ဒါပေမဲ့မနေ့ညဆိုရင်ပဲညဘက်ကြီးရွာလိုက်မီးရှို့ခါရမျိုးတွေကြုံနေရတယ်ပြည်ထောင်အခြေအနေတွေရင်ဆိုင်နေရတယ်အဲ့တော့ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာချမှတ်ထားတဲ့ဥပဒေတွေနဲ့သူတို့ဒူးဒူးကြုံနေရတဲ့အနေအထားကွန်မြူနီရဲ့သုံးသပ်ချက်မျိုးသိကြပါတယ
်ရခိုင်ပြည်နယ်အခြေအနေကတော့ကျွန်တော်တော်တော်ဝမ်းနည်းစရာခံစားနေရပါတယ်ပထမအဦးဆုံးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်လို့ဆက်ဆာချင်းပြည်တွင်းကူးစက်မှုများလာတော့ရခိုင်ပေါ့ရခိုင်များလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကပထမအဦးဆုံးရခိုင်ဆိုလို့ရှိရင်မုံတီးကြောင်းရင်မှုကဆက်ဆာချင်းဖြစ်လာတယ်အရင်တော့ကတော့ပြည်တော်ပြန်လို့တခြားတိုင်းပြည်ပြန်လာတော့တရုတ်တို့အဲ့လိုမျိုးမုံတီးမှုကနေအခုပြည်တွင်းမှာရခိုင်ကပြန်လာတဲ့လူဆိုလို့ရှိရင်ဒါယောဂတည်လာတဲ့လူဆိုပြီးတော့မုန်တီးမှုတွေဖြစ်လာတယ်လက်မခံမှုတွေဖြစ်လာတယ်ငကွားမှဖြစ်ခဲ့တဲ့လူမျိုးရေးစိတ်ဓာတ်ကိုပို့ပြီးတော့ကြီးထွားအောင်ပြုတ်စော်ရေးသားတဲ့ဟာတွေအဲ့ဒီပုံမှန်မူတည်ပြီးတော့မြန်မာကိုလည်းလက်မခံရခိုင်ကိုလည်းလက်မခံမှုဆိုတဲ့အတန်ကြီးထွက်လာတာပထမအဦးဆုံးကျွန်တော်တို့ကြုံတွေ့ရတဲ့လူမျိုးရေးအခြေခံနဲ့ယောဂပုံမှန်ကြောက်လို့နဲ့စိတ်ကြောက်ဖြစ်လာတဲ့ဟာမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသမှာအရင်ကကျွန်တော်တို့အင်တာနက်တွေကိုပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒါတွေအများဆုံးပြန်ဖွင့်ပြီးတော့ကျွန်တော်တောင်းနေတောင်းတဲ့အခါမှာ 2G ဆိုပြီးတော့ကျွန်တော်ပြန်ဖွင့်ထားပြီမဲ့ဒါကတကယ်တမ်းသုံးမရဘူးအဲ့တော့ရခိုင်ပြည်သူတွေကြားထဲမှာရခိုင်ဒေသပြည်နယ်တွင်းမှာရှိတဲ့သူတွေကြားထဲမှာမှန်ကန်တဲ့သတင်းတွေမရရှိဘဲနဲ့စိုးရိမ်စိတ်ကြောက်သတင်းမှားတွေပို့ပြီးတော့ယုံပြီးတော့ပို့ပြီးတော့စိုးရိမ်ရတဲ့အကြောင်းအရာစိတ်ပိုင်းဆိုင်ရာခုနကတော့ဆရာပြောသွားသလိုပဲစိတ်ပိုင်းဆိုင်ရာကြုံတွေ့ရတဲ့ခက်ခဲတွေကိုသူတို့ဘယ်လိုမှရင်ဆိုင်ဖြေရှင်းစရာအခြေအနေမရှိဘူး။ဒီကြားထဲပို့ဆိုတာကအခုဒီလိုမျိုးကျွန်တော်တို့ယူလုပ်တဲ့စစ်ပွဲတွေအထံကြောင့်ပို့ပြီးတော့ဆိုးဝါးနေတယ်။ပဏီတော့မီးခိုးဟုံးတောက်နေတဲ့ရွာတွေကိုမြင်တိုင်းအဲ့ဒီရွာတွေကိုမီးရှို့ရတဲ့ဆိုတဲ့သတင်းကြားကြတဲ့ကျွန်တော်စိတ်မကောင်းဖြစ်နေတာ။ဒါကဘာလဲဆိုတော့ဒီအချိန်မှာယောဂပို့ကပ်ပိုးဖြစ်နေတဲ့လူတွေကိုကူညီရမယ်အစားပို့ပြီးတော့ဒုက္ခရအောင်လှုပ်ဆောင်နေတယ်။ဒီချိန်ထဲမှာလေကျွန်တော်တို့ဒီဟာမျိုးကပြောမယ်ဆိုရင်ကဘာကဟိုဆွဆွဲနေတဲ့စစ်ပွဲဆိုင်ရာယာစွေးမှုတွေကျူးလွန်နေပါတယ်ဆိုတာကိုပုံရသက်တည်ပြသလိုဖြစ်နေအချိန်တိုင်းသဘောမျိုးဖြစ်နေတဲ့အတွက်တစ်ခိုင်ပြည်နယ်အတွက်ကျွန်တော်ဒါလုံးဝစိတ်မကောင်းဖြစ်သလိုမလုံတင်တော့အရာနောက်တစ်ခုကတော့ဒီနောက်ပိုင်းမှာတကယ်လို့နိုဝင်ဘာလကျရင်ကျွန်တော်ရွေးကောက်ကျင်းပဖို့အတွက်အခုရွှေ့မလားမရှိမလားကျွန်တော်စောင့်ကြည့်နေတော့မယ်မရွှေ့သည့်တိုင်အောင်တစ်ခိုင်ဒေသမှာအဲ့လိုမျိုးကိစ္စတွေရှိနေတဲ့အတွက်ကြောင့်မလို့ဒီကောက်ပဲမချင်းသားနိုင်ဘူးဆိုတော့အနေအထားမျိုးနဲ့ရခိုင်ပြည်သူတွေရဲ့နေပေးခွင့်တွေအစိုးရကိုရွေးချယ်ပိုင်ခွင့်အပိုင်းမျိုးနဲ့ဆက်လက်ထိခိုက်သွားနိုင်မယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်တော်တော်လူခွင့်ရှုထောင့်နေနေရောလူသားချင်းစာနာမှုနေထားရရောစိတ်မကောင်းဖြစ်မိပါတယ်က
ဟုတ်ကဲ့ကျွန်တော်ကိုတီဟာလည်းမေးချင်ပါတယ်အခုကျွန်တော်တို့တိအောင်လောက်ပြည်နယ်တိုင်းတွေမှာလူတွေကိုမေးချတဲ့အခါမှာယောဂပူကရခိုင်ကလာတယ်ဆိုတဲ့အမြင်မျိုးတွေတော်တော်များတွေ့နေရတယ်ခင်ဗျာအဲ့တော့ဒီအခြေအနေကလူမျိုးရေးအရပုံစံမျိုးဆောင်လာပြီလားဒါနဲ့ပတ်သက်လို့အစိုးရတိုက်တွန်းမှုကရောမှန်မှန်ကန်ကန်ရှိရလား
ပါမမန်ရတော့ကျွန်တော်တို့ဒီရခိုင်ဘက်ကနေပြီးတော့လာဆိုဥပမာဆိုကြပါစို့ဗျာကျွန်တော်တို့ဒီယိုရီးယားဘက်ကနေပြီးတော့ပြန်လာတဲ့လူထိုင်းဘက်ကနေပြန်လာတဲ့လူတွေကိုထိုင်းအများကူးလာမလားလို့စိတ်ကူးတယ်လို့မျိုးရခိုင်ဘက်ကဖြစ်တဲ့ဟာကိုကျွန်တော်တို့ဒီတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်မှာလည်းအကြီးကျယ်ဖြစ်တဲ့အခါကျတော့ဘင်္ဂလားဒေ့ရှ်ကိုရင်းနှီးပြီးကြောက်ကြတာဗျာအဲ့ဒီဘက်ကနေပြီးတော့ပေါက်လာသလားဗောဗျာအဲ့ဒီလိုမျိုးအဲ့ဒီလိုမျိုးပြောရရင်မတက်ကနေပြီးကျွန်တော်တို့ငကိုတွေကရှိပြီးသားဗောနော်ကျွန်တော်တို့ဒီ AA နဲ့သူကစစ်တပ်တွေနဲ့ကြားမှာကျွန်တော်တို့ pre-back ကဖြစ်ပြီးကြတဲ့ကျွန်တော်တို့ဒီ လူမျိုးရေးပြောဆိုပြီးတော့ကျွန်တော်တို့အထူးသဖြင့်ဒီလူမှုကွန်ရက်မှာပေါ့နော်လူမှုကွန်ရက်မှာပြောဆိုမှုတွေဟလာအပြန်အလှန်ပြောဆိုမှုတွေအမုန်းတရားတွေခြေခံပြီးပြောဆိုမှုတွေကဒင်းများဖြစ်ခဲ့တာပေါ့ဆိုတော့ဟိုဖြစ်တော့ကတော့ကျွန်တော်တို့ကျွန်တော်နားလဲတလောက်ပြောရရင်တော့ကျွန်တော်ဟိုပထမလူတွေပြောဆိုနေချက်ကဘင်္ဂလားဒေ့ရှ်မှာတအားဖြစ်နေတယ်မသိနိုင်ဖြစ်နေတယ်ဒီဘက်ကပေါက်လာနေတယ်ဆိုဆိုရင်ချက်ကငိုရရရှိတယ်ဆိုတော့ရှိရနေပြီးတော့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကအဲ့ဘက်ကနေလာတယ်လို့ကျွန်တော်တို့ကတွေးခေါ်ယူဆချက်တွေနဲ့ပြောကြနေပြီးတဲ့ခါကျတော့ရခိုင်မှာဝေါကနဲ့တွေ့တဲ့အချိန်မှာအများကြီးတက်လာတဲ့အချိန်မှာပြောရင်ပြောနေဒီအကြောင်းအရာကဘာဖြစ်သွားလဲဆိုတော့အေးနဲ့ကျွန်တော်တို့ဒီပြိပခပေါ့နော်ဖြေးပြိပခကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာအငင်းပွားမှုတွေနိုင်ငံရေးချက်ဖောက်ခွက်တဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီတက်တနာလူမျိုးရေးချက်ဖောက်ခွက်တဲ့ကိစ္စတွေမှာဒီဟာတော့ကဟိုတည်စရာအကြောင်းတစ်ခုထပ်ဖြစ်လာတာပေါ့နော်သို့တော်လည်းပဲ online ပေါ်မှာဖြစ်တာကလည်းသူကဒါဖြစ်နေကြဖြစ်တဲ့လူတွေကတော့ဖြစ်ကြတယ်သို့တော်လည်းပဲပြန်စဉ်းစားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်မှာဘာမှကျွန်တော်တို့ဒီလူမျိုးကြီးကိုထည့်မစဉ်းစားဘဲနဲ့ကုညီရမယ်ဘာလို့ဆိုဟိုမှာဖြစ်ရလဲဒီလူလည်းကုနိုင်တာဟိုဆိုတော့ကျွန်တော်တို့အားလုံးကဒါဒီချိန်မှာဒီဟာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ပြန်ပြီးမျိုးဆက်မှုရနိုင်တယ်လို့တွေးတဲ့လူတွေလည်းရှိတယ်ဆိုတော့ဟိုအမှန်တော့ကျွန်တော်တို့အမြင်ပြောရရင်အဲ့ဒီလိုတွေးတဲ့လူတွေအားကောင်းလာဖို့လိုတယ်ဟလာပို့ပြီးတော့ကျွန်တော်တို့ကဒီမျိုးဆက်မှုပြန်ရဖို့လိုတယ်ဆိုတော့ဟိုတစ်ဖက်ကကျွန်တော်တို့ဒီလူမျိုးရေးကိုအခြေခံပြီးတော့နိုင်ငံရေးအမျက်ထုတ်စီးရေးအမျက်ထုတ်နေတဲ့သူတွေလည်းမရှိဘူးလားဆိုတော့ရှိတယ်တော်တော်အဲ့ဒီလူတွေတာသွားရင်တော့ကျွန်တော်တို့ဒီကျွန်တော်စကေးလူဝဲမှာတာသွားမယ်ဒီဘွာရက်ဖြန့်ချီမှာဒီကဒီကိုဗစ်ကိစ္စကိုအသုံးချမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကမကောင်းတဲ့အနာဂတ်ကိုရင်ဆိုင်ရနိုင်တာပေါ့မဟုတ်ဘဲနဲ့ဆိုတော့ကျွန်တော်တို့ဒီဘယ်လိုပဲဖြစ်ဖြစ်ရခိုင်မှာဖြစ်တဲ့ချိန်မှာအားလုံးဝိုင်းကူအောင်မယ်ကျွန်တော်တို့ဒီဗိုလန်တီယာတွေဆိုလဲတော့ရတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်ကိုသွားနေတဲ့အုပ်စုတွေရှိတယ်အဲ့ဒီယူဆတဲ့အဲ့ဒီချင်းကမှုအားကောင်းလာမယ်ဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ညီညွတ်မှုရမယ
်လက်ရှိကြုံရတဲ့စီးပွားရေးအခြေအနေလူလူအခြေအနေရဒီကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုရမှာအကြီးအမားကဲဆန်းချက်ဒီစိန်ခေါ်ချက်ဒီဘာတွေရှိလာနိုင်မလဲခင်ဗျာ
တကယ်တမ်းကြတော့လေကျွန်တော်တို့တိုင်းပြည်မှာဖြစ်စင်တာကအရန်ကောင်းပါတယ်အရန်တကယ်လည်းတေချာဖြစ်စင်တာအချိန်လည်းရတော့တော်တော့အဲ့ဒီအရန်ကောင်းပြီးအရန်ကိုတေချာဖြစ်စင်တာနဲ့ဖြစ်စင်တာချက်ကအတိုင်းတာတစ်ခုအတွက်ပဲဟုတ်တယ်ဗျာဘာလို့ကျွန်တော်တို့ကဒနာအင်အားအရောကျွန်တော်တို့ capacity ပေါ့နော်ကျွန်တော်တို့ကလုံလောက်တဲ့ဆရာဝန်တော့တခါကျွန်တော်တို့စက်ပစ္စည်းတွေကိုကာနိုင်တဲ့ကျွမ်းကျင်တဲ့ဆရာဝန်ဦးကြီးကအခက်သက်ရှိတယ်ဒီမှာတိုင်းပြည်ကိုအများကြီးမရှိဘူးကျွန်တော်ရဲ့မှန်ကိန်းပေါ့နော်ကျွန်တော်တို့လူ1000-2000လောက်ပို့တော့ကျွန်တော်တို့ကောင်းကောင်းမှုကောင်းကောင်းကြီးထိန်းနိုင်တဲ့အနေအထားရှိတယ်ပေါ့နော်ကျွန်တော်တို့ဒီစေယုံဆိုတဲ့ကျွန်တော်တို့ဒီကုသရေးပေါ့နော်ကျွန်တော်တို့ကုသရေးထိန်းချုပ်ရေးအပိုင်းမှာတော့ကျွန်တော်ရှိအဲ့ဒါများသွားရင်တော့တော်တော်ဒုက္ခရောက်လိမ့်မယ်ကျွန်တော်အဲ့ခါကြရင်တော့ကျွန်တော်တို့အခုအစိုးရပြင်ဆင်တော့လို့ဒီ home quarantine ဘက်ကိုသွားလိမ့်မယ်အဲ့ home quarantine နဲ့ကျွန်တော်တို့တိုင်းပြည်ကပြည်သူလူထုရဲ့လူနေမှုအစဉ်တန်းနဲ့အဲ့မှာပြဿနာဆရတာပဲပို့ပြီးကျွန်တော်ကကြောက်တာပါလို့ဆို home quarantine နေဖြစ်လာရင်ဒီရက်ကွက်လိုက်ရောကျွန်တော်တို့မြို့နယ်လိုက်ဒီကျွန်တော်တို့အဲ့လိုမျိုးတွေ home quarantine ပုံစံတွေကြောင်းလာရင်တော့ကျွန်တော်တို့ဟိုဆောသောပရမဘိုင်းမှာပြောသွားသလိုပဲကျွန်တော်တို့ရေခင်းကာလာလို့ကိုဒကျွန်တော်တို့ဒီခြံစည်းရိုးတွေခတ်ပြီးတော့မင်းဘယ်ရက်ကွက်ကလည်းမဝင်နဲ့မထွက်နဲ့ဆိုတဲ့ကိစ္စမျိုးအကြီးကြီးဖြစ်လာတယ်ကျွန်တော်တို့ဒီအခုလောက်နံပါတ်ပါအခုကျွန်တော်တို့ဒီ1000-2000အောက်ကိုကျွန်တော်တို့ထိထိရောက်ရောက်အများဆုံးအုပ်ချုပ်ရေးနည်းနဲ့ထိရင်ထိမဟုတ်ဘူးမထိနိုင်ဘူးကျွန်တော်တို့အဲ့ဒီ home quarantine အဆင့်ကိုရောက်သွားရင်တော့ကျွန်တော်တို့တန်းပြီးကကြီးမားတဲ့ဆိုးရိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျကျွန်တော်တို့ဒီချက်ပူဆိုးတဲ့အခြေအနေကိုရောက်သွားလိမ့်မယ
် covid ကာလအကန့်သတ်စီးမျက်စီးကမ်းတွေနဲ့ဆွေးနွေးကြအခြေအနေတွေပေါ်မှာဒေသဆရာဦးသီဟသွေးနဲ့လူခွင့်လှူရှာသူဦးအောင်မျိုးမင်းတို့ဆွေးနွေးသွားခဲ့ကြတာဖြစ်ပါတယ်ကျွန်တော်သားညစ်ဦးပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာကမ္ဘာတစ်လုံးမှာ26သန်းခွဲကျော်ဖြစ်နေပြီးသေဆုံးရသူက6သိန်းနီးပါးရှိနေပါပြီ။ကူးစက်မှုအများဆုံးဖြစ်တဲ့ American ပြည်တော်စုမှာအခုဆက်ခံရသူ6သန်းကျော်နဲ့သေဆုံးရသူ2သိန်းနီးပါးရှိပါတယ်။ဒုတိယကူးစက်မှုအများဆုံးကကူးစက်ခံရသူ4သန်းကျော်ရှိတဲ့ဘရာဇီးဖြစ်ပြီးအိန္ဒိယကလည်းကူးစက်သူ4သန်းကျော်နဲ့ဘရာဇီးနီးပါးဖြစ်နေပါပြီ။အမေရိကန်နိုင်ငံတွင်ခွဲခြားဆက်ဆံမှုနဲ့ရဲတွေအစိုးရရဲ့လှုပ်ဆောင်မှုတွေအတွက်ဆန္ဒပြနေတာရဲပေါင်း100နီးလာပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့မှာတောက်ကြံတွေက29ဦးရဲဖမ်းခံခဲ့ရပါတယ်။ Portland ဟာအမေရိကန်နိုင်ငံမှာအဓိကဆန္ဒပြတဲ့နေရာဖြစ်နေပြီးရဲလုပ်ငန်းပြုပြင်ပြောင်းလဲရေးနဲ့လူမျိုးရေးကြောင်းမျှတမှုရှိစေဖို့အတွက်ရဲဆက်ဆန္ဒပြမှုတွေ3လောက်ကြာလာတဲ့နောက်မှာတော့ဆန္ဒပြသူတွေနဲ့ရဲတွေချမ်းသာတာမကလက်ဝဲဆောင်နဲ့လက်ရဆောင်အဖွဲ့တွေချမ်းသာပါပဋိပက္ခတွေဖြစ်လာနေတာပါ။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုအခြေအနေကြောင့်အတော်အလာကန့်သတ်ချက်ကိုလိုက်နာတဲ့အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်အင်္ဂါနေ့ကောင်မှုကရွေးကောက်ပွဲအောင်နိုင်ရေးဆိုင်းဘုတ်တင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေစုဝေးမဲ့တရင်ထွက်နေတာကြောင့်အခုလိုသတိပေးလိုက်တာပါ။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေရဲ့အတွေ့အကြုံမှုအပြီးမှာတော့ ਨਾ ਨਾਇਗਨ ਚਾ ਅਨੇਨ ਪਵਾ ਨੇ ਦੇ ਨੇਸਾ ਪਿਆਤਨਾ ਤੇ ਮਾ ਮੂ ਰੇ ਯੋ ਆਉ ਊ ਟੀ ਵੀ ਸਾਂ ਵੇ ਫੋ ਤਬੋ ਟੁਨੀ ਕੇ ਜਾ ਰੇ ਲੋ ਨਾ ਨਾਇਗਨ ਅਸੂ ਆ ਰੇ ਗਾ ਸਨੇ ਨੀ ਮਾ ਪਿਓ ਬਾਰੇ ਨੇਸਾ ਮਾ ਜੁਂਲਾ ਰੋ ਗਾ ਫਿਟ ਪਵਾ ਕੇ ਲੇ ਪਤੀ ਪੱਕ ਆ ਅਟਵੇਂ ਇੰਡੀਆ ਸਿਤਾ 20 ਤੇ ਸੋਂ ਗਿਆ ਰੇ ਨਾ ਨਾ ਫੈ ਸਲੋਂ ਗਾ ਨੇਸਾ ਮਾ ਟੱਟ ਰੇ ਕੋ ਤੋ ਛਾ ਥਾ ਕੇ ਜਾ ਦਾ ਫਿਟ ਬਾਰੇ ਇੰਡੀਆ ਗਾ ਵੇ ਵਿਨ ਜੀ ਰਸ਼ਨਾ ਸਿੰਘ ਨੇ ਤੇ ਉਹ ਬੋਜੋ ਜੀ ਵੇ ਫਨ ਹੀਰੋ ਹਾ ਰਸ਼ਾ ਨਾਇਗਨ ਮਾਸਕੋ ਗਾ ਸ਼ਾਂਹਾਈ ਪੂਬੋਂ ਸੋਂ ਯੇ ਫੈ ਅਸੀ ਵੇ ਮਾ ဘေးရွက်အစည်းအဝေးဖြစ်တောက်ကြံနေညနေပိုင်းကတွေ့ဆုံကြတာဖြစ်ပါတယ်။နေဆက်ပြဿနာအတွက်အဆင့်အမြင့်ဆုံးတာဝန်ရှိသူတွေနည်းနည်းချင်းဆိုင်တွေ့ဆုံဆွေးနွေးတာဒါပထမဆုံးဖြစ်ပါတယ်။တနည်းအနေနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကြိုးစားပါကြပါစို့။ကျမဆင်းရဲတော့
This program has come to you from the Voice of America, Washington.